Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ View American တန်ခါနေ2025ခုနှစ်မတ်လ6ရက်စက်တာရင်းညစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Lightometer 1925 30ကနေတိုက်ရိုက်နားဆင်နိုင်တာအပြင် View ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမြတ်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးတော်ပါသတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင် Hamas အဖွဲ့အနေနဲ့တန်နေတဲ့ Israel တစားကန်တွေကိုအကုန်လွတ်မပေးဘူးဆိုရင်ငရဲလို့ဆိုရတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လို့သမ္မတ Trump ကသတိပေးပါတယ် Ukraine ကိုပြင်သစ်ကထောက်လှမ်းရေးသတင်းအချက်လက်တွေကူညီပေးမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးကပြောပါတယ် American နဲ့ Canada ကုန်သွယ်ရေးတင်းမာနေခြင်းမှာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေဆက်သွယ်ဆွေးနွေးပါတယ်မြန်မာနိုင်ငံကြားပြန့်လုပ်ငန်းကယာနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုဒီကနေ့ထိုင်းနိုင်ငံကနေတဆင့်တရုတ်ပြည်ကိုပြန်လည်ပို့ဆောင်ခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုအခုစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါ။ကိုစော်မိုးကျော်ကြီးဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာအမေရိကန်နိုင်ငံချီကာဂိုမြို့မှာတရားမဝင်ရွှေ့ပြောင်းလာသူတွေကိုနားခုအခွင့်ပေးထားတာအတွက်မြို့တော်ဝင်တွေကကာကွယ်ပြောလိုက်ပါတယ်။နောက်ယူကရိန်းကမြေမြုံပိုင်းရှင်းလင်းမှာတော့စိန်ခေါ်ချက်တွေရှိနေပါတယ်။နောက်ရှမ်းမြောက်ဘက်ကိုကန့်တက်ဖြစ်လို့ဒေသခံတည်ဆုံခဲ့မှုတွေခွင့်နဲ့ပြန်တဲ့ KIA တပ်သားပါသွားတာမှာ KIA ကချင်တက်ပြောခွင့်ရက
ဆက်ပြီးမှရွှေတီတူပေါ်တဲ့ကအခြေတင်းတည်းဖြစ်တယ်တဲ့ဒါမဲ့ပြည်သူလူထုတွေလည်းအင်ကန်ပြီးမှအဲ့ဒီလမ်းမှာပဲ NLD ကြီးတွေကတော့တက်မှတ်နေဖြစ်တယ်တဲ့ဒီ6ဦးကတော့အဲ့ဒါပွင့်ချင်းကြီးတွေတော့ပဲ
ဒီတဲ့အပီးမှာတော့စက်တာရင်းညပတ်စင်ကနာတွေဖြစ်တဲ့ဥအောင်ခရမြမရေသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေကိုဇက်တိုင်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့သတင်းတွေကိုကိုစော်မိုးချောင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဟာမတ်အပွဲအနေနဲ့တန်နေတဲ့ Israel တစားကန်တွေကိုချက်ချင်းလွတ်မပေးဘူးဆိုရင်ငရဲလို့ဆိုရတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လို့သမ္မတ Donald Trump ကဘီယာဘီပြောကြပါတယ်တစားကန်တွေပြန်မလွတ်ဘူးဆိုရင်ဟာမတ်အပွဲအဖွဲ့ဝင်တယောက်မကြမ်းမလွတ်အောင် Israel ကကိစ္စရှင်းနိုင်ဖို့လိုအပ်သမျှ Israel ကိုပို့ပေးမယ်လို့လဲသမ္မတ Trump ကသူ့ရဲ့ Truth Social ကွန်ရက်မှာလူမှုကွန်ရက်မှာရေးသားပါတယ်သမ္မတ Trump ရဲ့ချင်းချောက်ပြောဆိုမှုကအပြစ်ကရစေးသဘောတူညီချက်ကို Israel ဘက်ကဆက်မလွတ်အောင်အားပေးသလိုဖြစ်နေတယ်လို့ Hamas အဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတုံ့ပြန်ပြောဆိုပါတယ်သမ္မတ Trump ရဲ့တောင်းဆိုချက်က American အစိုးရအနေနဲ့Hamas အဖွဲ့နဲ့တိုက်ရိုက်ဆွေးနွေးစကားပြောခဲ့ပြီးနောက်မှာပေါ်ထွက်လာတာဖြစ်ပါတယ် Hamas အဖွဲ့ကို American အစိုးရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးအရင်ကတိုက်ရိုက်ဆက်သွယ်စကားပြောတာမျိုးမလုပ်ခဲ့ပါဘူးကြံရှိနေတဲ့တစားကန်အားလုံးကိုချက်ချင်းလွတ်ပေးဖို့နဲ့တည်ဆုံးသူရုပ်ချင်းတွေကိုလည်းပြန်ပေးဖို့ Hamas ဘက်ကမလုပ်ဘူးဆိုရင်အပေးအယူလုံးညှိနှိုင်းတာတွေပြီးဆုံးသွားပြီလို့သမ္မတ Trump ကသူ့ရဲ့လူမှုကွန်ရက်မှာရေးသားပါတယ် Israel နဲ့ Hamas ကြားပစ်ခတ်ရစေးသဘောတူညီချက်ပထမအဆင့်ဟာပြီးခဲ့တဲ့စနေနေ့တုန်းကကုန်ဆုံးသွားပြီဖြစ်ပါတယ်ဒီသဘောတူညီချက်အရ Israel တစားကန်33ဦးထိုင်းတိုင်းကတစားကန်5ဦးဟာမတ်ဘက်ကပြန်လွှတ်ပေးခဲ့ပြီးအပြန်အလှန်အပြင်အစ္စရေးဘက်ကပါလက်စတိုင်း2000ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ
်။အမေရိကန်ကယူကရိန်းကိုထောက်လှမ်းရေးတင်ဖြတ်လိုက်ခြင်းပြင်သစ်ကတူဝင်ပေးမယ်လို့ပြောလိုက်ပါတယ်။ယူကရိန်းကိုထောက်လှမ်းရေးချက်လက်တွေမျှဝေပေးသွားမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီးဆာဗက်စတိုင်းလက်ကောနုကဒီနေ့ကြေညာရင်းနေ့မှာပြောလိုက်တာပါ။ပြီးခဲ့တဲ့ပိုတူးနေ့မှာပဲအမေရိကန် CIA ထောက်လှမ်းရေးဌာနအကြီးအကဲJohn Ratcliffe ကယူကရိန်းကိုထောက်လှမ်းရေးသတင်းချက်လက်တွေမျှဝေပေးနေတာကိုရက်ဆိုင်လိုက်တယ်လို့ကြေညာခဲ့ပြီးတဲ့နောက်ပြင်သစ်ကအခုလိုပြောလာတာပါရုရှားရဲ့ကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းကိုအကူအညီတွေပို့ပေးဖို့နဲ့ဥရောပကာကွယ်ရေးသုံးစီးရဲ့မြင့်တင်ဖို့ယူကရိန်းသမ္မတဇလန်စကီပါဝင်ဥရောပထိပ်သီးခေါင်းဆောင်တွေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီနေ့အစည်းအဝေးလုပ်နေပြီးအခုလိုယူကရိန်းကိုပြင်သစ်ကသတင်းချက်လက်တွေထောက်ပံ့ဖို့ထွက်ပေါ်လာတာပါအမေရိကန်မှာသမ္မတ Trump အာဏာရလာပြီးတဲ့နောက်ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့ပြောင်းလဲတွေကြောင့်ဆိုရင်မှုတွေဖြစ်နေချိန်မှာပဲပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဥရောပအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့ဆက်လုပ်သွားမယ်လို့ဒီချိန်သီးအစည်းအဝေးမတိုင်ခင်မှာပြောခဲ့ပါတယ်။ပြီးခဲ့တဲ့ရသဘတ်ကုံပိုင်းကအင်ပီတော်မှာသမ္မတဇလန်စကီနဲ့သမ္မတထရမ့်တို့အခြေတင်စကားပြောမှုတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကယူကရိန်းကိုပေးနေတဲ့စီးရေးအကူအညီတွေကိုလည်းရပ်ဆိုင်းခဲ့ပါတယ်ခင်ဗျ။
အမေရိကန်နဲ့ကနေဒါအကြားကုန်သွယ်ရေးကိစ္စတင်းမာနေချိန်မှာအမေရိကန်ကနေဒါနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေအပါအဝင်နိုင်ငံတကာကိစ္စတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမာကရိုရူဘီယိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးမယ်လနီဂျော်လီတို့ဘ ော်ရူးနေကဆက်သွယ်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။နိုင်ငံကုံတော်ရေးကိစ္စ၊နေဆက်လုံခြုံရေး၊စီးပွားရေးနဲ့နိုင်ငံတကာအခက်အခဲတွေနဲ့ပတ်သက်ပြီးနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်လုံးကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကနေဒါနဲ့မက္ဆီကိုတွင်းကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကတွင်းကုန်ကို25ရာခိုင်နှုန်းကောက်ခံမှုမတ်လ4ရက်နေ့အင်ကာနေ့ကစတင်ခဲ့ပါတယ်။ဗုဒ္ဓဦးနေ့မှာတော့အမေရိကန်ကားကုမ္ပဏီကြီး3ခုရဲ့ထောက်ပြမှုကြောင့်မြောက်အမေရိကကထုတ်တဲ့မော်တော်ယာဉ်တွေအပေါ်သွင်းကုန်25ရာခိုင်နှုန်းကောက်ခံမှုကိုတလရပ်ဆိုင်းလိုက်တယ်လို့အင်ဗျူရောကကြေညာပါတယ်။အမေရိကန်ကားကုမ္ပဏီကြီးတွေဖြစ်တဲ့ Ford, General Motors, Stellantis ကအကြီးအကဲတွေနဲ့သမ္မတ Trump ကဆက်သွယ်စကားပြောခဲ့ပြီးအခွန်ကောက်ခံမှုဆိုင်ငံ့တဲ့ဆုံးဖြတ်ချက်ကိုချခဲ့တာလို့အင်ဗျူရောပြောခွင့်ရ Caroline Leftwich ကမနေ့ကသတင်းတောက်တွေကိုပြောဆိုပါရတယ်။ဒါအပြင်သမ္မတ Trump ဟာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့လည်းအခွန်ကိစ္စတွေမနေ့ကဆွေးနွေးခဲ့ပါတယ်။
တောင်ကိုရီးယားလေတပ်လေ့ကျင့်မှုထဲမှာမှားယွင်းဘုံကျဲခဲ့ပြီလို့အနည်းဆုံး15ဦးတင်ရခဲ့ပါတယ်မြန်မာတယောက်လည်းပါခဲ့ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံသားမှာကြီးစစ်နဲ့စီးလေ့ကျင့်မှုတွင်တောင်ကိုရီးယားတပ်လေ2စီးမှားယွင်းဘုံကျဲခဲ့မှုကြောင့်အခုလိုဖြစ်ခဲ့ရတာပါပိုချုံမြို့ကရဲသားတွေနေတဲ့မြို့တစ်မြို့ပေါ်ဝင်းကနေမြေပြင်ပစ်ဘုံ၈လုံးမှားချခဲ့တယ်လို့ကိုရီးယားစစ်တပ်နဲ့တာဝန်ရှိသူတွေကအခုလိုပြောပါတယ
် Unuri Pochon Shi에 있을 수 없는 일이
တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီးလေ့ကျင့်နေစဉ်မှာလက်မခံနိုင်လောက်တဲ့မတော်တဆမှုဖြစ်ခဲ့ပါတယ်။ဒါဟာအတော်ကိုဆိုးရတဲ့ဖြစ်ပါလို့ပူချုံမျိုးတော်ဝင်ကပြောခဲ့ပါတယ်။ဆိုးမျိုးတော်မြောက်ဘက်ကီလိုမီတာ40လောက်မှာရှိတဲ့နေရာမှာဘုံကျဲချမှုတဲ့ထိခိုက်ဒဏ်ရာရခဲ့သူ15ယောက်ထက်က5ယောက်ဟာစစ်သားတွေဖြစ်တယ်လို့ကိုရီးယားစစ်တပ်ကပြောပါတယ်။နှစ်ယောက်ကနိုင်ငံသားတွေဖြစ်တာမှာတစ်ယောက်ကထိုင်းလူမျိုးတစ်ယောက်ကနီပေါလူမျိုးဖြစ်တယ်လို့ကိုရီးယားဟာရဲသတင်းကဖော်ပြပါတယ်။အပြင်ထန်ထန်ရသူ2ယောက်မှာတစ်ယောက်ကထိုင်းလူမျိုးတယောက်ကမြန်မာလူမျိုးဖြစ်တယ်လို့လည်းမြို့တော်ဝင်ကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိ9.19 kHz 1553တို့ည9.25 kHz 1783တို့ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပရင်းနဲ့ညာဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံကကြားဖြန့်လုပ်ငန်းတွေမှာလုပ်ကင်ခဲ့တဲ့တရုတ်နိုင်ငံသားယာနဲ့ခြေတဲ့သူတွေကိုထိုင်းနိုင်ငံကနေတဆင့်တရုတ်ပြည်ကိုဒီကနေ့ပြန်ပို့ခဲ့ပါတယ်မြောက်ပြည်မျိုးကနေမြန်မာဘက်ကပြန်ပို့တဲ့တရုတ်နိုင်ငံသားတွေကိုထိုင်းနိုင်ငံမဲဆောက်မြို့ဒေသကနေပြန်ပို့ခဲ့တာပါတရုတ်နိုင်ငံသားတတုတ်ကိုဒီကနေ့ပြန်ပို့လိုက်တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနီကရက်ဒစ်ဘလန်ကူရာကသတင်းတောက်တွေကိုပြောဆိုခဲ့ပေမဲ့အတိအကျတော့ပြောဆိုခြင်းမရှိပါဘူးဒါပေမဲ့သတင်းတပတ်ကို1500ပြန်ပို့ဖို့ထိုင်းနိုင်ငံကစီစဉ်ထားပြီးဂျာရက်ဒီမှာတရက်ကို300လောက်ပုံမှန်ပြန်ပို့ဖို့အစီအစဉ်တွေရှိတယ်လို့သူကပြောပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်ကြာကမြန်မာဘက်ကနေတရုတ်လူမျိုး600ကိုထိုင်းနိုင်ငံကနေတဆင့်တရုတ်နိုင်ငံကိုပြန်ပို့ခဲ့ပါတယ်အွန်လိုင်းငွေလိမ်လုံငန်းနေအခြေစိုက်တဲ့စစ်ကောင်စီလက်အောက်ခံကရင်နယ်ခြားဆောင် BGF DGBA Democracy အချို့ပြုတ်ကရင်တပ်မတော်ထိန်းချုပ်ရနယ်မြေတွေကနေနိုင်ငံခြားသား9000ကျော်ကိုဖေဖော်ဝါရီလအတွင်းကယ်ထုတ်နိုင်ခဲ့ပါတယ်မြန်မာနိုင်ငံဘက်ကနေဆက်မှာတောင်းတနေကြတဲ့တရုတ်လူမျိုးအများအပြားပါဝင်တဲ့နိုင်ငံစုံကနိုင်ငံသားတွေကိုနေရပြန်ပို့နိုင်ရေးအတွက်ထိုင်းမြန်မာတရုတ်တာဝန်ရှိသူတွေကသဘောတူခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးမယ်ရစ်စင်ဂျန်ပွန်ဆာကပြီးခဲ့တဲ့တပတ်ကလည်းပြောကြားခဲ့ပါတယ
်။ရခိုင်ဘက်ကြောက်ဖြူမှာတိုက်ပွဲပြင်းထန်နေပြီးဒေသခံထောင်ချီထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ကြောက်ဖြူရဲ့စိတ်ကန့်ဒေသဝန်ကြီးကိုသိမ့်ပိုက်ထားတဲ့ AR ခတ်တက်တကိုစစ်ကောင်စီကအပြင်းထန်တိုက်ခိုက်နေတာကြောင့်ဒေသခံ၄တောင်လောက်ဥယျာဉ်စုခွာထွက်ပြေးခဲ့ရတယ်လို့ဒေသခံကေစေတူကိုကူကပြီး AFP သတင်းမှာဖော်ပြလိုက်တာပါ။တရုတ်ပိုင်လုပ်ငန်းအများအပြားရှိတဲ့ကြောက်ဖြူဒေသမှာတန်းွေပိုင်လိုင်းတွေဒါပေးဆက်ယုံနဲ့ဒေသရင်းသွာလာဖို့ချိတ်ဆက်ထားတဲ့အသေးစားသတိပို့ဆောင်ရေးစနစ်လဲဆောက်လုပ်ထားပါတယ်2021ခုနှစ်စစ်တပ်အနာသိမ်းပြီးနောက်ထူးထူးဖြင့်အရှေ့မြောက်ဒေသနဲ့ရခိုင်ပြည်နယ်ကစစ်ကောင်စီတပ်တွေနဲ့လူမျိုးစုလက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီထိန်းချုပ်ထားတဲ့နယ်မြေတွေကတစစလက်လွတ်နေရပါတယ်ကြောက်ဖြူနဲ့စစ်ကန်စီမံကိန်းတွေအတွက်ဒေါ်လာ9ဘီလီယံယင်းနှစ်မြို့နယ်ကိုတရုတ်ကဂရိပြုထားတဲ့ဒေသဝန်ကျင်မှာအေကနယ်မြေတွေသိမ့်ပိုက်လာတာပါခင်ဗျာ
ဒီမိုကရေစီကျဆင်းမှုနဲ့ရာသီဥတုပြောင်းလဲမှုဒဏ်တွေကြောင့်ကမ္ဘာနိုင်ငံတွေရဲ့လေးပုံတစ်ပုံမှာအမျိုးသမီးအခွင့်အရေးတွေပြန်လဲကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂအမျိုးသမီးကွန်ဖရင်စ်ကဒီကနေ့ကြာတာပတင်းနေ့မှာထုတ်ပြန်တဲ့အစည်းအကမ်းသာမှာ ဖော်ပြထားပါတယ်ဒီမိုကရေစီအစအဦးတွေအားနဲ့ကျဆင်းသွားခြင်းဟာအမျိုးသမီးအခွင့်အရေးတွေကျဆင်းသွားတာနဲ့ဓာတ်ရိုက်ဆက်ဆက်နေတယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်အမျိုးသမီးအခွင့်အရေးစန့်ကျင်သူတွေဟာအများသဘောတူလက်ခံထားတဲ့အမျိုးသမီးအခွင့်အရေးတွေကိုအားနဲ့သွားအောင်လှုပ်ဆောင်နေတယ်လို့ဖော်ပြပါတယ်1995ခုနှစ်ပေကျင်းအမျိုးသမီးညီလာခံကချမှတ်ထားတဲ့အမျိုးသမီးအခွင့်အရေးနဲ့ဒန်းတူညီမရေးသဘောတူညီချက်တွေကိုကမ္ဘာနိုင်ငံ၄ပုံတပုံလောက်မှာအကောင့်အထည်ဖော်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်2010ကနေ2023ခုနှစ်အကြာအမျိုးသမီးတွေကိုလူမှုရေးအရာအကာအကွယ်ပေးနိုင်မှုဟာကမ္ဘာနိုင်ငံ၃ပုံတပုံမှာတိုးတက်လာခဲ့ပေမဲ့တန်းနဲ့တန်းထောင်နဲ့ချီတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာဒီလိုကာကွယ်စောင့်ရှောက်မှုတွေမရဘဲနေနေရတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေလည်းဘိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေဟာလွန်ခဲ့တဲ့10နှစ်အတွင်း90ရာခိုင်နှုန်းကျော်တိုးလာခဲ့ပြီးအကြမ်းဖက်ခံရသူတွေရဲ့95ရာခိုင်နှုန်းဟာကလေးငယ်တွေဒါမှမဟုတ်မိန်းကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအစိုးရခန်းစာထဲမှာဖော်ပြထားပါတယ်။
ဟောင်ကောင်မှာတော့ဒီမိုကရေစီလိုလားသူကိုအောက်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်တာကိုတရားဝန်ချုပ်ကပယ်ချလိုက်ပါတယ်။ဟောင်ကောင်မှာဒီမိုကရေစီလိုလားသူ၃ကိုအပြစ်ရှိတယ်လို့အောက်တရားရုံးတစ်ခုကဆုံးဖြတ်ခဲ့တာကိုမှားယွင်းစီရင်တာသာဖြစ်ပြီးအပြစ်မရှိဘူးလို့ဟောင်ကောင်တရားရုံးချုပ်တရားသူကြီးအာလွန်ကတပြိုင်တည်းစီရင်ချက်ကိုဒီနေ့ကြက်တာရင်းနေ့မှာပယ်ဖြတ်ချလိုက်တာပါ။တရားစီရင်ခံရသူ၃ဟာဟောင်ကောင်ဒီမိုကရေစီအရေးလှုပ်ရှားမှုမှာမိအဖွဲ့အဖွဲ့ဝင်ဟောင်းနေဖြစ်ပြီးအဖွဲ့အစည်းရဲ့ဒုက္ခတာဟောင်းဖြစ်တဲ့အသက်40အရွယ်ချောင်ဟန်တုံးနဲ့တခြားကောင်းဆောင်နှစ်ဦးဖြစ်ကြပါတယ်။ဒီဖွဲ့ဟာနှစ်စဉ် TNMN ရင်ပြင်ဒီမိုကရေစီလှုပ်ရှားမှုနှစ်ပတ်လည်နေ့တွေမှာဖျောင်းတိုင်တွေထွန်ပြီးငြိမ်းချမ်းစွာဆန္ဒပြလိမ့်ရှိပါတယ်။သူတို့အဖွဲ့အစည်းအနေနဲ့ပြည်ပထောက်ပံ့ငွေတွေလက်ခံယူခဲ့တယ်လို့ဆက်ဆွဲခံရပြီးအဖွဲ့ဝင်တွေငွေကြေးအလူရှင်တွေနဲ့ငွေကြေးဆိုင်ရာသတင်းအချက်အလက်တွေကိုအမျိုးသားလုံခြုံရေးဌာနကတောင်းဆိုတာကိုမပေးတဲ့အတွက်အပြစ်ရှိတယ်လို့အောက်တရားဝန်တစ်ခုကအရင်ဆုံးဖြတ်ခဲ့တာပါဒါကိုအယူခံတင်ခဲ့တဲ့အတွက်တရားဝန်ချုပ်ကစစ်ဆေးခဲ့ပါတယ်တရားလူဘက်ကတင်ပြလာတဲ့ချက်တွေပေါ်မှာပြည်ပြင်တိဖြတ်ထားတာတွေပါနေရလို့တရားသူကြီးချုပ်ကလည်းပြောခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of America The VOA မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရမက်စလာ6ရက်ကျတာရိညသတင်းတွေကိုကိုစော်မှုကျော်နဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်လိုက်ပါပထမဆုံးကတော့ American နိုင်ငံ Chicago မြို့မှာတရားမဝင်ရွှေ့ပြောင်းလာသူတွေကိုနားခိုခွင့်ပေးတာတာကိုမြို့တော်ဝန်တွေကကာကွယ်ပြောလိုက်တာပါ American ပြည်ထောင်စု Chicago မြို့မှာတရားမဝင်ရွှေ့ပြောင်းလာသူတွေကိုအရေးမယူဘဲကွန်းခိုခွင့်ပေးထားတဲ့သူတို့မြို့ရဲ့မူဝါဒတွေအခြေအနေတွေနဲ့ပတ်သက်ပြီးရှီကာဂိုမြို့တော်ဝန် Brandon Johnson ကဗိုလ်ထုနေကလွှတ်တော်မှာပြုလုပ်တဲ့လွှတ်တော်ကော်မတီဌာနပွဲတဲ့ကာကွယ်ပြောဆိုသွားခဲ့တာပါဒါနဲ့ပတ်သက်ပြီး VOA သတင်းတောက် Kane Farabog သတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါဦးခင
်ရှီကာဂို Denver New York နဲ့ Boston မြို့တွေမှာတရားမဝင်ရွှေ့ပြောင်းအခြေချလာသူတွေကိုအရင်မြူပဲနားခိုခွင့်ပေးထားတယ်ဆိုတဲ့အဲ့ဒီမြို့တွေရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့ဝါရှင်တန်ကအမေရိကန်လွှတ်တော်မှာကင်တာကီအောက်လွှတ်တော်အမတ်ဂျိမ်းစ်ကိုမာဦးဆောင်ပြီးဗိုလ်ထုနေကပြုလုပ်တဲ့လွှတ်တော်ဂျာနာပွဲအတွင်းမှာအဲ့ဒီမျိုးတွေရဲ့မျိုးတော်ဝင်တွေကကာကွယ်ပြောဆိုသွားခဲ့ကြပါတယ
် Federal law to turn over
တရားမဝင်နိုင်ငံတဲဝင်လာတဲ့ဥပဒေချိုးဖောက်သူတွေကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE ICE ကတာဝန်ရှိသူတွေလက်ထက်လွှဲပေးဖို့ကပြည်အောင်စုဥပဒေဖြစ်ပါတယ်ခင်ဗျားတို့အတော်များများကဒါကိုတားဆီးသွားမယ်လို့တရားဝင်လူသိရှင်ကြားပြောနေတဲ့သတင်းတွေကိုလည်းကျွန်တော်တို့ကြားနေရပါတယ်။ဒါကဥပဒေနဲ့ဆန့်ကျင်မှုဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒီနေ့ပို့ကြားသိရမှာပါ
။တာဝန် Brandon Johnson ကတော့သူ့မျိုးရဲ့မူဝါဒရည်နဲ့ပတ်သက်ပြီးတော့ American Outlook တော်ရဲ့အစိုးရပြည်ပြင်ပြောင်းလဲဆိုင်ရာကြီးကြပ်ရေးကော်မတီရှင်းမောင်းမှာကာကွယ်ပြောဆိုသွားခဲ့ပါတယ်။
Chicago's welcoming city ordinance and our other laws and policies do not lead to more crime. They do not prevent cooperation.
နိုင်ငံထဲကိုတရားမဝင်ရောက်လာသူတွေကိုလက်ခံထားတဲ့ Chicago မြို့ရဲ့စီးမင်းစည်းကမ်းတွေနဲ့ကျွန်တော်တို့ရဲ့တခြားဥပဒေတွေနဲ့မူဝါဒတွေကြောင့်ယာစွေးမှုတွေထပ်ပြီးဖြစ်မလာစေသလိုယာစွေးမှုတွေနဲ့ပတ်သက်လို့လည်း Federal တရားရေးအာဏာပိုင်တွေနဲ့မပူးပေါင်းရဘူးလို့ဒီမူဝါဒတွေကတားဆီးမထားပါဘူးကျွန်တော်တို့အနေနဲ့ယာစွေးမှုကျူးလွန်သူတွေကိုလည်းလက်ခံမထားဘဲနဲ့ဖမ်းဆီးပါတယ်
ဒီမိုကရက်မျိုးတော်ဝင် Ram Emanuel ရဲ့လက်အောက်မှာရှိတဲ့ Chicago မြို့ကောင်စီကတော့နိုင်ငံလေးကိုတရားမဝင်ဝင်ရောက်လာသူတွေကိုလက်ခံတဲ့ဥပဒေမိန့်တွေကိုအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေက ICE တာဝန်ရှိသူတွေအနေနဲ့ဖမ်းဆီးထားတဲ့သူတွေကိုစစ်ဆေးမေးမြန်းတာဒါမှမဟုတ်မြို့ရဲ့အဆောက်အုံတွေကိုအသုံးပြုတာတွေကိုကန့်သတ်ထားပါတယ်။ ဒါပြင် Illinois ပြည်နယ်ကလည်းပါတီနေရလုံးရဲ့ထောက်ခံမှုနဲ့အလားတူ Illinois Trust Act ဆိုတဲ့ဥပဒေကို2019မှာပြဋ္ဌာန်းခဲ့တာပါ
Sanctuary cities are sanctuary for criminals.
တရားမဝင်ရွှေ့ပြောင်းချေချလာသူတွေကိုအရေးမယူဘဲနားခိုခွင့်ပေးထားတဲ့မြို့တွေကတော့ရာဇဝတ်မှုကျူးလွန်သူတွေအတွက်ခိုးလုံစရာနေရာပါ
တော်မဟုတ်မှန်ဟာဘို့ဆိုးရရဲ့လူမှုကြီးကြပ်ရေးဆိုင်ရာရေးယူမှုကိစ္စရပ်တွေကိုကြီးကြပ်ဆောင်ရွက်နေတဲ့အိမ်မီရိုနယ်ဆက်လုံခြုံရေးအရာရှိဖြစ်ပါတယ
်
ကျွန်တော်အနေနဲ့ကတော့ဒေသခံရဲတပ်ဖွဲ့တွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာအများပြည်သူဘေးကင်းလုံခြုံမှုကိုချိန်ချောက်နေတဲ့သူတွေကိုဖမ်းဆီးဖယ်ရှားတဲ့နေရာမှာကူညီဖို့အတွက်သူတို့လုပ်နိုင်သလောက်လုပ်ပေးစေချင်ပါတယ်
တရားမဝင်ဝင်လာတဲ့သူတွေကိုနားခိုခွင့်ပေးထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကရှီကာဂိုမြို့နယ်အယ်လနိုင်းပြည်နယ်တွေကိုဖေဖော်ဝါရီလမှာတရားစွဲခဲ့ပါတယ်။ပြစ်မှုကျူးလွန်သူတွေအပါအဝင်တရားမဝင်ဝင်ရောက်လာတဲ့သူတွေကိုဖေရယ်အာနာပိုင်းတွေဖမ်းဆီးဖို့ခက်ခဲအောင်လုပ်ထားတဲ့ဥပဒေတွေနဲ့စီးမင်းတွေကိုတားဆီးဖို့ကြိုးပမ်းတာတွေကိုသူ့အနေနဲ့ကြိုးဆိုတယ်လို့ဟိုမန်ကပြောပါတယ
်။ So you know, we're going to hold sanctuary cities accountable.
ကျွန်တော်တို့အနေနဲ့အဲ့ဒီမျိုးတွေကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်လုပ်သွားမှာဖြစ်ပြီးတော့အဲ့ဒီမျိုးတွေနဲ့အဲ့ဒီသူတွေကိုကျွန်တော်တို့ကတရားရုံးမှာတရားစွဲသွားမှာဖြစ်ပါတယ
် The phrase sanctuary city signals that
ဒီမျိုးတွေကတော့သူတို့အနေနဲ့ ICE တာဝန်ရှိသူတွေကိုကူညီဖို့အတွက်သူတို့မျိုးမှာရှိတဲ့အဆောက်အုံတွေကိုသုံးမှာမဟုတ်ဘူးလို့အရေးမို့ပြောဆိုထားပေမဲ့လည်းဒါကသူတို့အနေနဲ့ ICE အဖွဲ့ကြိုးပမ်းချက်တွေကိုတားဆီးသွားမယ်လို့ပြောတာမဟုတ်ပါဘူး
Jacqueline Steven ဟာအနောက်မြောက်တက္ကသိုလ်ကနေရပြန်ပို့ပြီးတော့ပြည်နယ်နံပေးတာရင်းနဲ့ဆိုင်တဲ့သုတေသနဌာနရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်
။ There is nothing in the federal law that obligates affirmatively the police
or Federal ဥပဒေမှာရဲတပ်ဖွဲ့ကဖြစ်စေပြည်နယ်ကဖြစ်စေ KI ကဖြစ်စေ ICE ရဲ့နေရပြန်ပို့ရေးမူဝါဒတွေကိုမဖြစ်မနေအကောင့်ထဲဖော်ရမယ်လို့တာဝန်ပေးထားတာမရှိပါဘူး။Illinois ပြည်နယ်အစိုးရနဲ့တခြားတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကတော့သူတို့အနေနဲ့ဥပဒေအတိုင်းလိုက်နာမယ်လို့ပြောပါတယ
်။တရားမဝင်ဝင်ရောက်လာတဲ့သူတွေကိုနားခိုခွင့်ပေးထားတဲ့မျိုးတွေရဲ့မူဝါဒတွေကိုတရားစွဲဖို့အရင်ကလုပ်ခဲ့တာတွေကတော့မအောင်မြင်ခဲ့ဘူးလို့ Steven ကပြောပါတယ်
။ The Justice Department in 2019 lost in California.
The Tulsa struggle ခုနှစ်တုန်းကတရားရေးဌာနကကယ်လီဖိုးနီးယားမှာတရားစွဲတာရှုံးပါတယ်။တရားရုံးချုပ်ကအဲ့ဒီအမှုကိုပြန်လည်သုံးသပ်ဖို့ကိစ္စကိုလက်မခံခဲ့ပါဘူး။ဒါကြောင့်အဲ့ဒီအမှုကအမိန့်ကစီရင်ထုံးအဖြစ်ဆက်ပြီးတော့ရှိနေပါတယ်။
ရှီကာဂိုမြို့မှာရွှေပြောင်းခြေချနေထိုင်သူတွေအများများလာတာကြောင့်ရှီကာဂိုမြို့ကောင်စီအဖွဲ့ဝင်တချို့ကအဲ့ဒီလူတွေကိုအရေးမယူဘဲနားခုံခွင့်ပေးထားတဲ့ရှီကာဂိုမြို့ရဲ့ဥပဒေတွေကိုပြောင်းဖို့ကြိုးပမ်းခဲ့ပေမဲ့လည်းရှီကာဂိုမြို့ကောင်စီကပြီးခဲ့တဲ့ဇန်နဝါရီလမှာမဲခွဲပြီးတော့မပြောင်းဖို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရှီကာဂိုမြို့မှာတရားမဝင်ရွှေပြောင်းလာသူတွေကိုနားခုံခွင့်ပေးထားတာကိုမြို့တော်ဝန်တွေကာကွယ်ပြောလိုက်တာကိုရနိုင်ပြောပြခဲ့တာပါအခုတော့ယူကရိန်းကမြေမြုံပိုင်းရှင်းလင်းစိန်ခေါ်မှုရှိနေတာပါယူကရိန်းစစ်ပွဲ၄နှစ်ထဲကိုဝင်လာချိန်မှာပဲလေယာဉ်မြေတွေပါဝင်တိုက်ပြရဲ့မြေမျက်နှာပြင်၄ပုံတပုံမှာဒီမြေမြုံပိုင်းတွေရှင်းလင်းရမှာဖြစ်ပါတယ်ယူကရိန်းအနေနဲ့မြေမြုံပိုင်းတွေရှင်းလင်းရင်းနဲ့အဲ့ဒီလိုရှင်းလင်းဖို့အတွက်အကူအညီရရှိရေးကိစ္စတွေမှာစိန်ခေါ်မှုတွေရှိနေတာကို Keith မြို့ကလည်း Lisa Buckless သတင်းပေးပို့ထားတာကိုစောဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အစောပိုင်းကာလာတွေအတွင်းရုရှားတပ်ဖွဲ့တွေဒီနေရာမှာတက်လာလောက်နေသွားကြတာပါတချို့နေရာတွေမှာပောက်ကွဲစေတဲ့အရာတွေရှိနေမလားဆိုတာအခုချိန်ထိစစ်ဆေးနေရတော့မှာဒီနေရာမှာမိုင်းရှင်းနေတဲ့ယူကရိန်းအရေးပေါ်ဝန်ဆောင်မှုဌာနကဒက်နစ်ထရချုကအခုလိုရှင်းပြပါတယ
်ဒီနေရာမှာရေပိုက်သွယ်မှာဖြစ်တဲ့အတွက်ကျွန်တော်တို့လာစစ်ဆေးနေတာပါဒီနေရာမှာတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်အခုလိုစစ်ဆေးနေရတာပ
ါယူကရိန်းဟာကမ္ဘာမှာမြေမြုပ်ပိုင်းအများဆုံးရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့ယူကရိန်းဆိုင်ရာဌာနကိုယ်စားလှယ်ယာကိုစီလီယားကပြောပါတယ
် We know that the country originally
ယူကရိန်းနိုင်ငံရဲ့30ရာခိုင်နှုန်းမှာမြေမြုပ်ပိုင်းတွေရှိနေခဲ့တယ်ဆိုတော့ကျွန်တော်တို့သိထားပါတယ်အဲ့ဒါက student kilometer 38,000 လောက်ကျဲပါတယ်
မြေမြုပ်မိုင်းတွေရှိနေတဲ့မြေမျက်နှာပြင်အများစုကစိုက်ပျိုးမြေတွေဖြစ်တာကြောင့်လူတွေနဲ့တိုင်းပြည်စီးပွားရေးအပြင်ကမ္ဘာစံနှယ်ရေခါထောက်ပို့လမ်းကြောင်းကိုပါထိခိုက်စေတယ်လို့သူကပြောပါတယ
် With there's about 1500 casualties
ထိခိုက်ဒဏ်ရာသူ1500လောက်ရှိခဲ့ပြီးတော့400လောက်သေဆုံးခဲ့ပါတယ်တိုနီဘလဲအင်စတီကျူရဲ့တွေးရှိချက်အရဒီမြေမြုပ်မိုင်းတွေကြောင့်ယူကရိန်းရဲ့ပြည်တွင်းအသတင်းကုန်ထုတ်လုပ်မှု GDP ကိုနှစ်စဉ်ဒေါ်လာ17ဘီလီယံလောက်နှစ်နာစေတယ်လို့ဆိုပါတယ
်ပထမဦးစားပေးအနေနဲ့စိုက်ပျိုးမြေတွေမှာအတိအနံနေပြန်ဆိုက်ခွင့်ရအောင်လုပ်ပေးရမှာဖြစ်ပါတယ် အဲ့ဒီကိစ္စကိုအခုယူကရိန်းအစိုးရကဆောင်ရွက်နေပါပြီ။ဒါပေမဲ့စစ်ဖြစ်နေတဲ့အချိန်မှာအဲ့ဒီလိုလောက်ရတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။ Ihor Beskaravenyi ဟာယူကရိန်းနိုင်ငံရဲ့စစ်ပွဲရေးဒုဝန်ကြီးပါ
။ Zazvychai, Sutovi Praktisi Humanitarno Razmino.
ထုံးစံအတိုင်းဆိုရင်တော့စစ်ပွဲပြီးလို့ဆွေးနွေးမှုတွေလှုပ်ဆောင်နေချိန်မှာနိုင်ငံတကာစာနာမှုအကူအညီအဖွဲ့တွေကမိုင်းတွေကိုရှင်းလင်းပေးပါတယ်။ကျွန်တော်တို့အနေအထားကြတော့နယ်မြေပမာဏကျယ်လွန်းတဲ့အတွက်တမျိုးကြနီလန်လှုပ်လို့မရနိုင်တဲ့အခြေအနေဖြစ်ပါတယ်
။ဒီအတွက်ယူကရိန်းကပုဂ္ဂလိကမိုင်းရှင်ရေးအဖွဲ့80နဲ့ UNDP အပါအဝင်နိုင်ငံတကာအဖွဲ့စီး10ခုထံကအကူအညီရယူဆောင်ရွက်နေကြောင်းယက်ကိုစီလီယဲကပြောပါတယ်။
That nearly 20 countries support UNDP.
UNDP ရဲ့မိုင်းရှင်ရေးလုပ်ငန်းကိုနိုင်ငံပေါင်း20နီးပါးကကူညီပေးကြပါတယ်။ကျွန်တော်တို့ကအစိုးရနဲ့ရောတခြားမိုင်းရှင်းတဲ့လူတွေနဲ့ပါနိနိကကပူးပေါင်းဆောင်ရွက်ပါတယ်ကျွန်တော်တို့ကသူတို့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးတာပြင်ဘေကင်းလုံခြုံမှုရှိရေးအတွက်လည်းနောက်ဆုံးပေါ်နည်းပညာတွေလည်းပံ့ပိုးပေးပါတယ
်မနစ်ကစတူရန်ကီလိုမီတာ3000ကျော်ကိုယူကရိန်းကမိုင်းရှင်းနိုင်ခဲ့တာကြောင့်ဒါဟာအယံမြန်တဲ့နှုန်းဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်ဆယ်နှစ်အတွင်းမိုင်းတွေအလုံးရှင်းလင်းနိုင်ပြီးစိုက်ပျိုးမြေ80ရာခိုင်နှုန်းကိုပြန်အသုံးချနိုင်အောင်လုပ်ဖို့အမျိုးသားစီမံကိန်းဆွဲပြီးယူကရိန်းကဆောင်ရွက်နေတာပါဒီအတွက်ဒေါ်လာ30ဘီလီယံကုန်ကြမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ယူကရိန်းကဒီမြန်မာရှင်လေးစိန်ခေါ်မှုရှိနေတာကိုဇော်ဝက်လိုင်းပြောပြခဲ့တာပါအခုတော့မြန်မာမှာပညာရေးနိုထရီထုတ်ပေးမှုနိုင်ငံခြားရေးဌာနကရက်ဆိုင်လိုက်တာပါမြန်မာနိုင်ငံကနေနိုင်ငံခြားမှာကျောင်းသွားတက်မဲ့သူတွေအတွက်မဖြစ်မနေလိုတဲ့ပညာရေးဆိုင်ရာအသိအမှတ်ပြုလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကမှန်ကန်ကြောင်းအထောက်အထားထုတ်ပေးတာကိုဒီနေ့မတ်လ6ရက်ကစပြီးအကန့်အသတ်မရှိရက်ဆိုင်လိုက်တယ်လို့ပြောပါတယ်။ပညာရေးနဲ့ပတ်သက်တာပဲ Notary အထောက်အထားထုတ်ပေးတာရက်လိုက်တာလို့ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုဝင်းခမ်းမောင်ပြောပြပေးပါအောင်ခင်ဗျာ
။နိုင်ငံခြားသွားကြမဲ့သူတွေအနေနဲ့ပညာရေးလက်ထပ်စာချုပ်ရင်မောင်းလိုက်စဉ်နိုင်ငံသားမှတ်ပုံတွေစတဲ့အချက်လက်တွေမှန်ကန်ကြောင်းနိုင်ငံခြားရေးဌာနမှကျန်းကျိန် Notary Public ထောက်ထားလုပ်ကြပါရယ်။အဲ့ဒီထဲကနိုင်ငံသားမှကြောင်းတက်မဲ့သူတွေမဖြစ်မနေလိုတဲ့ပညာရေးထောက်ခံချက် Notary ထောက်ထားကိုဒီကနေ့ကစပြီးယာယီပိတ်လိုက်တယ်လို့နိုင်ငံသားရေးဝန်ကြီးဌာန MOFA နေပြည်တော်ရုံးကတာဝန်ရှိသူတို့က VOE ကိုပြောပါရယ်တခြားချက်လက်တွေကိုဆက်ပြီး Notary လုပ်ပေးနေပေမဲ့ပြည်ပမှာကြောင်းတက်မဲ့သူတွေအတွက်အထောက်အထားမှန်ကန်ကြောင်းလုပ်ပေးနေတာတွေရက်နေတယ်လို့သူကပြောပါရယ်ရန်ကုန်ရော
ကဘုံဥစားပညာရေး MOFA ကိုပြည်ချာရေးဒီနေ့အဆန်းရှိလို့တဲ့ကျောင်းရောခနာပိတ်ထားတယ်အခုအကန့်အသတ်တော့မသိဘူးကိုအကန့်အသတ်တော့မရှိဘူးလေအခုဆရာမမဲတော့လေခနာပိတ်ထားရှင်ဘုလိုရက်ကတော့လည်းအကန့်အသတ်မရှိဘူးလေအခုတော့ယာယီပိတ်ထားတယ်အဲ့လိုပဲပြောရရှင်ဘုရားရတယ်မိုးကရုံးကစကိညာရေးနဲ့ပတ်သက်တာပဲရှင်ခနာပိတ်ထားတာကို
နိုင်ငံခြားရေးဌာနကထောက်ခံချက်မရလို့ဒီကနေ့နေပြည်တော်ကနိုင်ငံခြားရေးဌာန MOFA ရုံးချုပ်ကိုဆက်သွယ်စုံစမ်းခဲ့တဲ့ကျောင်းသားတဦးကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ကိုတန်းတန်းမရှိပိတ်ထားရေရုံးမင်းပြဿနာကိုခုခုရှိလို့နေရနေပြီးတော့ပိတ်သွားတယ်ဘာမှလုပ်လို့မရတော့ဒီဘောက်ထမဲ့လူတွေအကုန်လုံးရှိတာပေါ့နော်ပညာရေးမှမဟုတ်ဘူးလေဒီတချို့ဟိုပေပေးသွားပေါ့နော်ဒီတုံးဖြူဖို့လူတွေတူအကုန်လုံးရှိတာလေဒီတစ်နေ့ပတ်သက်တာနုထီရုံးပိတ်တာဆိုတော့လေအခုပညာရေးကိုပဲဟိုအလုပ်တာမဟုတ်ဘူးသူတို့တွေကပိတ်တယ်ဆိုရင်ဒီနေ့ပိတ်တယ်ဆိုပိတ်တယ်ပဲဘယ်တော့ဒီပိတ်မှလည်းမင်းအကန့်တန်းမရှိဘူးမသိသေးဘူးဒါပဲလေ
သူပြောသလိုတခြားစာရွက်စာတမ်းတွေအတွက်လိုထရီထောက်ထားလုပ်ပေးနေတာတွေအကုန်ရက်ဆိုင်ထားတာလားဆိုတာကို VOA ကတိကျစုံစမ်းနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာအသက်ပြည့်ပြီးသူတွေစစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအသက်သွင်းပြီးနောက်မှာလူငယ်တော်တော်များများနိုင်ငံသားကိုထွက်ခွာဖို့ညှိနှိုးဆောင်နဲ့စ조사ခဲ့ကြပါတယ်။အဲ့လိုအခြေအနေဖြစ်နေချိန်မှာပဲအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေကိုပြည်ပထွက်ပြီးအလုံလောက်ကင်ခွင့်အပါအဝင်အလဲပတ်ထွက်ခွာခွင့်ကိုလည်းစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။စစ်သားစုဆောင်မှုတွေကိုလည်းနေရာတော်တော်များများမှာလုပ်နေပါတယ်အခုနောက်ဆုံးကတော့စစ်မှုထမ်းနိုင်တဲ့ကျောင်းသားအရွယ်တွေနိုင်ငံသားမှာကျောင်းသွားတက်နိုင်ရေးကိုပါပိတ်ပင်တဲ့သဘောဖြစ်နေတာပါနိုင်ငံသားရေးဌာနအနေနဲ့ဘယ်လောက်ထိပညာရေးဆိုင်ရာ notary ထောက်ထားလုပ်ပေးနေတာတွေကိုရပ်မှလဲဆိုတာအတိအကျမသိနိုင်ဘူးလို့ပညာရေးဝန်ဆောင်မှုလုပ်ငန်းချုပ်က BOA ကိုပြောပါတယ်ခင်ဗျာ
ပညာရေး notary ထုတ်ပေးမှုကိုနိုင်ငံသားရေးဝန်ကြီးဌာနကရုတ်တရက်ရက်ဆန်းလိုက်တာကိုဝင်းခမ်းမောင်ပြောပြခဲ့တာပါအခုတော့ရှမ်းပြည်နယ်မြောက်ပိုင်းကကုတ်ခိုင်မြို့တဲကရွာမှာရွှေတူးမှုကန့်ကွက်ခဲ့တာကိုကုကန့်တက် MNDA ကပြစ်ခတ်လိုက်လို့ဒေသခံ6ဦးသေဆုံးခဲ့ရတာပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တဲကခြေရွာတရာမှာရွှေတူးဖို့တာကိုဒေသခံရွာသားတွေကပဝန်းကျင်ပျက်စီးမှာစိုးရင်ပြီးတွားရောက်ကန့်ကွက်ရာကနေအချင်းများကြပြီးတဲ့နောက်ဒီ MNDA ကုကန့်တက်ကပြစ်ခတ်လိုက်တာကြောင့်အနည်းဆုံးအရက်သား6ဦးသေဆုံးခဲ့ပါတယ်ဒီသေဆုံးသွားသူတွေမှာ KIO ကချင်လွတ်လပ်ရေးအဖွဲ့ကခွင့်နဲ့ပြန်သွားသူတယောက်ပါတယ်လို့ဒေသတံခါးတွေကပြောတာအပြင်ဘုံမူကြီးနော်ဘူးကလည်းအတည်ပြုပါတယ် VO ကသူကအတည်ပြုပေးပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျ
2029ခုစစ်စင်မှာကုကန်တက် MNDA ကထိန်းချုပ်ခဲ့တဲ့ကုခိုင်မြို့နယ်မုံစီကျေးရွာအုပ်စုကပြင်းခန့်ကျေးရွာမှာပြစ်ခတ်မှုဖြစ်ခဲ့တာပါကချင်လူမျိုးတွေပါဝင်ဒေသခံတွေအားထားနေရတဲ့ရေရင်းမြစ်စတင်ရမှာတရုတ်တွေရွှေတူးတဲ့အပေါ်ကချင်တွေကန့်ကွက်ရာကကုကန် MNDA တပ်ကပြစ်ခတ်လို့6ဦးသေဆုံးခဲ့ပါတယ်မတ်လ5ရက်ဗုဒ္ဓဟူးနေ့နေ့ကင်း2နာရီလောက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေကိုကုခိုင်မြို့နယ်ဒေသခံတအူးက VOA ကိုခုလိုပြောပါတယ
်ဟိုစီမှာကဒီကဒီထောင်ခုပေါ်ရေရင်းမြစ်စတင်နေကြတာပေါ့ကောင်းနေတယ်ကွာ။ဘာပေါ်အားကွာတာပြရတယ်။ဒီတော့ကဒီဒီကူကတော့ကျွန်တော်ဒီချင်းရပါတော့။ဟာဒီအောင်မလုပ်နေတော့ညမျိုးချက်တွေလား။ဒီစီးတော့ဘာတော့ကားကဒီလိုဒီကကမ်းမကမ်းနဲ့ဆန်းဆန်းကကြဒီချင်းဒီကတော့ရေပြန်ရုပ်တော့တယ်။ဒါတော့ပြန်ရင်းရောက်တာရောက်လာတယ်ကတူတူဟိုနည်းနည်းပေါ့ဈေးနဲ့တည်းလို့ဒီဈေးနဲ့ကားကိုရှင်းပြတဲ့ပြုတ်ပြန်ပြီးကိုကတော့တိုင်းကကိုကတော့ဟိုကရောက်လာကွာ။ဒီတော့ဒါချူတူတူနဲ့ကပ်တယ်
တန်ရသူ6ဦးထံမှနေလဲရှိခဲ့ပါတယ်တိစုံမှုဒဏ်ရမှုအတွက်ဖြစ်ရှင်းပေးဖို့မုံစီမှာရှိတဲ့ MND ရုံးရှိမှာဒေသခံတွေတွားရောက်တောင်းဆိုခဲ့ကြပါတယ်တိစုံသူ6ဦးမှာ KIA တပ်ဖွဲ့ဝင်2ဦးပါတယ်လို့ပြည်တွင်းမီဒီယာတွေမှာဖော်ပြကြပါတယ်ကချင်လူမျိုးရေးတပ် KIA ပြန်ကြားရေးတာဝန်ခံဘုံမကြီးနော်ဘူးကတော့ခွင့်ပြန်နေတဲ့ KIO အဖွဲ့ဝင်2ဦးအရဝတ်နဲ့အခင်းဖြစ်ပွားနေရမှာပါဝင်ခဲ့ပြီးတော့တိစုံခဲ့တယ်လို့ပြောပါတယ်မုံစီဒေသမှာအရင်ကတည်းက MND တပ်ဖွဲ့ကရွှေတူးဖော်တာရှိနေပြီးတော့ရည်ထွက်နေရမှာမတူးဖို့ဘူးဒေသခံတွေကကန့်ကွက်ခဲ့တာရှိကြောင်းနဲ့အခုချိန်မှာလည်းအရင်3ရက်လောက်ခရဲကမတူးဖို့ဘူးဆွေးနွေးတာတွေရှိခဲ့ကြောင်းပြောပါရယ်လက်ရှိအခြေအနေကိုဘုံမကြီးနော်ဘူးကအခုလိုပြောပြပါရယ
်ဒါပေမဲ့တို့ကတော့ဆက်ပြီးမှရွှေကြီးတူးပေါ်နေတာဒါကြောင့်ပြည်သူလူထုတွေကတော့ယမေရဖတို့ပေါ့နော်ပြည်သူတို့အလုံးဝိုင်းလာပြီးမှပြောတယ်တဲ့အဲ့ဒီချိန်မှာ MND အစ်တားတယောက်ကတော့တနတ်တေမောင်းတင်မှချင်းချောက်တယ်လို့ပြောတယ်အဲ့ဒါကိုပြည်သူတို့ကတော့အဲ့လိုမလုပ်ဖို့ကိစ္စနဲ့ပြန်ပြီးမှပြောတယ်အဲတနတ်ပြည်ဝိုင်းပြီးမှလုပ်တာပေါ့အခြေတင်တည်အရင်အခုတည်းဖြစ်တယ်တဲ့ဒါပေမဲ့အဲ့ဒီကိစ္စကအဲ့ဒီနေရာမှာတော့ပြေလည်သွားတယ်လို့ပြောတယ်ဆိုတော့ပြည်သူလူထုတွေလည်းညင်ကြံပြီးမှအဲ့ဒီလမ်းမှာပဲဟို MND ကြီးတွေကတော့အဲ့မှာစုံနေပြီးမှတနတ်နဲ့ဖြစ်တယ်တဲ့ပြည်သူလူထုတွေ6ဦးကတော့အဲ့ဒါပွင့်ချင်းပြီးတော့ပြီးမှအထောက်အကူတန်ရရတယ်လို့ကျွန်တော်တို့စုံစမ်းထားတာအဲ့လောက်ရှိပါတယ်ခင်ဗျာ
ကချင်နဲ့ကိုကန်တက်ပြဿနာဖြစ်တာမဟုတ်ပဲပြည်သူနဲ့ဖြစ်တဲ့ပြဿနာလို့ကချင်တက် KIA ပြောခွင့်ရဘုံမကြီးနော်ဘူးကပြောပါတယ်လောလောဆယ်မှာတော့ဒေသခံလူထုတွေနဲ့ MNDA လူကြီးတွေညှိနှိုင်းနေကြတယ်လို့ပြောပါတယ
်ပြည်သူလူထုတွေကတော့အဲ့ဒီ MNDA ရဲ့လူကြီးတွေနဲ့သူ့ဆုံဆွေးနွေးဖို့ညှိနှိုင်းနေတယ်တဲ့ဒါပေမဲ့အဲ့ဒီအဖြေကတော့မဆုံးဖြတ်ချက်တွေသဘောတူညီချက်တွေဘယ်လိုရလာတယ်လဲအဲ့ဒီပိုင်းကတော့မချားရသေးပါဘူး။ကိုလိုလိုစေပထမဦးဆုံးကတော့ပြည်သူလူထုနဲ့ဖြစ်တဲ့ပြဿနာဆိုတော့ပြည်သူလူထုနဲ့အင်းနဲ့အဖြေချတဲ့အဆင့်မဖြစ်ပါလားခင်ဗျာ
။ MND ဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူး။အခင်းဖြစ်ပေါ်ရာမုံစီဒီတာဟာအရင်ကကချင်ဒူဝါတွေအုပ်ချုပ်ခဲ့ပြီးတော့အခုခါမှာကချင်တရုတ်နဲ့ရှမ်းလူမျိုးတွေနေထိုင်နေကြတာလည်းဖြစ်ပါလေ။2029စစ်စင်ကြီးကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ကုတ်ခိုင်မြို့ကိုဂျင်နရေတာအန်တက်နတ်ဖက်ကာကို KIA နဲ့တမူးညဲမုံစီဒေသကို MND တို့ကတည်ယူခဲ့ပါတယ်။အဲဒီနောက်နေမြေစိုးမှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းမှာလက်နက်ကင်အဖွဲ့ချင်းချင်းကြားမှာရောလက်နက်ကင်အဖွဲ့နဲ့ဒေသခံတွေကြားမှာပါအချင်းများမှုတွေမကြာခဏဖြစ်ခဲ့ပါတယ်။အရင်ဖြစ်ပွားခဲ့တဲ့အချင်းများမှုတွေမှာတော့လက်နက်နဲ့ဖြေရှင်းတာမဟုတ်ပဲခုတစ်ချိန်ကတော့လူသေဆုံးတဲ့အထိဖြစ်ခဲ့တာပါ။တိုက်ပွဲသတင်းပတ်ဆက်ရရင်တော့ကချင်ပြည်နယ်ဖားကန့်ဒေသမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဒေသခံကပြောပါတယ်။
မနေ့ကခုနကကျွန်တော်မှာဒီအဲတမဟာကိုဘဘုံကျဲပါတယ်တဲ့ဒီမနေ့လည်းအဲတမဟာနေ့ရင်းဆက်လေးတရင်းဆက်လေးတွေကပေါ့တနိုင်းရှင်မဘက်ကိုလည်းနေနဲ့ဘုံကျဲပါရှိရပြောရှင်ဒီညနေ2နာရီ50မှာလည်းအဲချက်ဖိုက်တာလည်းစဉ်းစားအနံ့ပါဘက်ဘုံကျဲပါတယ်ဘုံလေးလုံးကျဲပါတယ်တဲ့
အထူးခချင်းဒီကိုတော့မသိရသေးကြောင်ပြောပါတယ်ဒီနေ့အထိလည်းဗမော်မြို့စကခ21မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ခုဆိုရင်ဗမော်မြို့တိုက်ပွဲဟာ3လကျော်ကြာမြင့်လာပြီဖြစ်ပါတယ်ခင်ဗျာ
။ရှမ်းမြောက်ဘက်ရွှေတူးမှုကန့်ကွက်တာကိုကိုကန့်တပ်ပြစ်လို့ဒေသခံ6ဦးသေဆုံးခဲ့တာကိုစီသူပြောပြခဲ့တာပါ။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝမ်းမှာလည်း ကျသာရင်းညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရမြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ်
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American အသံကနေမတ်လ6ရက်ချက်သားရင်းညပိုင်းအစီအစဉ်လေးကိုညစင်တိုင်းတိဆက်ပြီးတော့တရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာလည်းချက်သားရင်းညတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမိုင်ကန္တာနောက်တိုင်းဒေသသတင်းတောက်တွေတိုင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ပြည်တွင်းစစ်မှသည့် Federal စနစ်သို့ဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။မြမပြည်တွင်းစစ်မှတော်လင်းအင်အားစုတွေကနယ်မြေများပြားကိုသိမ်းပိုက်ထားနိုင်ကြပါတယ်။အသွင်ကူပြောင်းရေးခါရတဲ့အခါပြည်သူ့ဆန္ဒကိုအခြေခံနိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးပြည်내ဒါမှမဟုတ် Federal စနစ်ရဲ့နယ်နိမိတ်ကိုသတ်မှတ်ရမှာဖြစ်ကြောင်းဥရောခင်သုံးသက်ထားပါတယ်ခင်ဗျာ။
လွန်လာရေးရကလေးကမြမပြည်မှာပြည်တွင်းစစ်ဖြစ်နေတာမို့89နှစ်ရှိနေပါပြီစစ်အာဏာရှင်ကစစ်မီးတောင်မီးလျံအတက်အကျအမျိုးမျိုးကိုရင်ဆိုင်ရင်းကြီးစိုးလာတာနေပြည်တော်တည်ဆောက်တဲ့အခြေအနေအထိရောက်လာပါလေဒါပေမဲ့စစ်ကောင်စီခေတ်မှာတောက်လောင်တဲ့မိဘွားကြီးကတော့စစ်အာဏာရှင်စနစ်တစ်ခုလုံးကိုဝါမျိုးသွားလိုက်မယ်လို့ပြည်တွင်းပြည်ပအဖွဲ့အစည်းအတော်များများကယူဆနေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမြို့သိန်းချင်းမြို့ထင်းချင်းနဲ့တော်လှန်ရေးဥတီရာဆိုတဲ့စာမျက်နှာ40ကျော်စာရန်းကိုမြမငင်းညာရေးလေ့လာရေးစောင့်ကြည့်ရေးအဖွဲ့ကဇန်နဝါရီလကထုတ်ဝေထားပါတယ်ဒီအဖွဲ့ကို BNI Burma News International အဖြစ်နဲ့လည်းလူသိများပါတယ်စစ်ကောင်စီတပ်နဲ့တိုက်ပွဲပေါင်းထောင်ချီဖြစ်ပွားပြီးလွန်ခဲ့တဲ့ဒီဇင်ဘာလအထိ144မြို့နယ်ကိုတိုင်းနာတပ်ဖွဲ့နဲ့ PDF တပ်တွေကစိုးမိုးထားတယ်လို့ဆိုပါတယ်။ဒီထဲမှာ69မြို့နယ်ကိုအပြစ်သက်ထိန်းချုပ်နိုင်ပြီး89မြို့နယ်ကတော့တိုက်ပွဲဖြစ်နေစေလို့ဆိုပါတယ်။စက္ကစဟာမြို့နယ်109သို့မဟုတ်နိုင်ငံရဲ့သုံးပုံတစ်ပုံလောက်သာအုပ်ချုပ်နိုင်တယ်လို့ NUG ကလည်းကြေညာထားပါတယ်။ကောလင်းမြဝတီစီဆိုင်ဒီပရင်ပလဲစားတဲ့မြို့အနည်းငယ်မှာသာသက္ကသပြန်လဲတိတ်ချုပ်နိုင်တာတွေ့ရပါလေ ဆုံးရှုံးသွားတဲ့နေနေတွေကိုပြန်ရဖို့သက္ကသတက်ကနီးမျိုးစုံတုံးလေးရှိပါတယ်တော်လိုင်းရေးတက်ဖွဲ့တွေကိုရင်မဆိုင်ရတဲ့သက္ကသဟာပြည်သူလူထုကိုပြစ်မှတ်ထားပြီးတိုက်ခိုက်ပါလေမြို့ရွာတွေကိုမီးရှို့ဖျက်ဆီးပြီးလေကြောင်းကဘုံကျဲတိုက်ခိုက်တဲ့နီးကိုအများဆုံးအသုံးပြုပါတယ်ဒါကြောင့်သိမ့်ပိုင်နေမြေအုတ်ချုပ်ရေးမှာအခက်အခဲရှိပါတယ်။နေမြေဆုံးချုံးတဲ့စက္ကစတပ်ဟာဒေသခံပြည်သူလူထုကိုလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာကြောင့်တော်လိုင်းရေးတပ်တွေဟာမြို့သိမ့်တိုက်ပွဲဆင်နွှဲလို့ရမယ့်နေမြေမှာဒေသခံပြည်သူလူထုကိုငဲ့ညာတဲ့အနေနဲ့မသိမ့်မဲထားတာမျိုးရှိတယ်လို့ ABFDS အမှတ်30ကျောင်းမူရဲဘော်မင်းသေးကပြောပါတယ်တဲ့။စစ်ကောင်စီဟာတိုက်ပွဲဖြစ်စဉ်တိုင်းမှာဘုံကျဲတိုက်ခိုက်နေတာမို့မနစ်ကအရသား1000ကျော်တေဆုံးခဲ့ရပါတယ်။ဘုံကျဲတိုက်ခိုက်နေတဲ့ကြားကတိုက်ပွဲ2000ကျော်မနစ်ကပြစ်ပွားပြီးမျိုးပေါင်း65မျိုးကိုတော်လိုင်းတပ်ဖွဲ့တွေကသိမ်းပိုင်နိုင်ခဲ့ပါတယ်။စူစီးပြီးတိုက်တိုင်ရင်အောင်မြင်တယ်ဆိုတာကိုသုံးညီတော်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနှစ်ဆက်စင်ရေးကသက်သေပြနေပါတယ်။ကယင်းဒီဒေသမှာစက္ကစတက်ကဒေသခံလူတို့ကိုချင်းချောက်ဖိနှိပ်လေရှိတဲ့အတွက်စက္ကစတက်ရှိတဲ့နေရာကိုတွားတိုက်ရင်မြို့သိမ့်တိုက်ပွဲဖြစ်ပွားရတယ်လို့ကယင်းဒီအုပ်ချုပ်ရေးကောင်စီခွန်ဘီတူးကပြောပါလေမြို့သိမ့်ရတဲ့အကြောင်းရင်းတွေထဲမှာနေမြေဆက်ဆက်မှုပိတ်ဆို့ပြတ်တောက်နိုင်မှုစည်ရေးအတွက်အရေးပါမှုစတာတွေပါဝင်တယ်လို့ ABFDF တိုင်ရင်မှုရဲဘော်မင်းသေးကဆိုပါတယ်ရွေးချက်ကတော့စစ်ကောင်စီရန်တရားတစ်ခုလုံးပြိုလဲစေနိုင်တဲ့နယ်မြေကိုသိမ့်ပိုက်ရေးဖြစ်ပါတယ်။သိမ့်ပိုက်ထားတဲ့မြို့တွေဟာစီရေးစီးပွားရေးနဲ့နိုင်ငံရေးအတွက်အလွန်အရေးပါတယ်လို့ဆိုပါတယ်။မြို့သိမ့်မှုနဲ့မြို့ထိမ့်မှုဖြစ်စဉ်ဟာအနာဂတ်ဖက်ဒရယ်ပြည်ဆောင်မှုရဲ့
အခြေခံအုတ်မြစ်ဖြစ်တယ်လို့လည်းမြင်သူတွေရှိပါတယ်။စစ်အာဏာရှင်တွေကိုချေပုံပြီးတဲ့အခါမှာအနာဂတ်ဖက်ဒရယ်နိုင်ငံအတွက်နိုင်ငံရေးဆွနွရပါလိမ့်မယ်။အဲ့ဒီအခါမှာကိုယ်မှလက်ငုပ်လက်ရင်းနယ်မြေတွေရှိဖို့လိုတယ်။ကိုယ်ပိုင်နယ်မြေမရှိဘဲဖက်ဒရယ်စနစ်ကိုသွားလို့မရဘူး။ဒါကြောင့်တိုင်းဒေသနဲ့ကန်တွေနဲ့တွန်လိုင်းအင်အားစုတွေဟာနယ်မြေကိုအဓိကထားပြီးစစ်ဆင်နေကြသလိုရဲဘော်မင်းသေးကသုံးသပ်ပါတယ်။မွန်ပြည်နယ်အေရဝတီတိုင်းသခိုင်းမကွေးနဲ့မန္တလေးလိုဒေသတွေမှာတွန်လိုင်းအင်အားစုတွေစုပေါင်းဖွဲ့စည်းပြီးပုံစံသစ်နဲ့လှုပ်ရှားနေကြရဲလို့ဆိုပါတယ်။မြို့သိမ်းတိုက်ပွဲတွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ဖော်ဆောင်ရမှာဖြစ်ပေမဲ့တော်လာရေးအဖွဲ့တဖွဲ့ချင်းစီမှာလဲအစီအစဉ်အသီးသီးရှိကြတယ်လို့ခရီးနေအုပ်ချုပ်ရေးကောင်စီခွန်ဘီသူးကပြောပါလေတဲ့ဥပမာ KNU ကရင်အမျိုးသားအစည်းအရုံးကတော့မြို့သိမ်းရေးကိုဦးစားမပေးဘဲသက္ကစစခန်းနဲ့သက္ကစစစ်ကြောင်းကိုတိုက်ခိုက်တဲ့ချွေစစ်ကူတာအဓိကထားကြောင်းသိရပါလေ KNU စီရေးလမ်းစဉ်ဟာမြို့သိမ်းတိုက်ပွဲမဟုတ်ပင်နဲ့အခြေအနေပေးလာရင်တော့မြို့ကိုသိမ်းရမှာဖြစ်ပြီးလက်ရှိလမ်းစဉ်ကတော့ချွေစစ်ပဲဖြစ်ကြောင်းဗဒိုစောတော်နီးကပြောတယ်လို့ဆိုပါတယ်ဖက်ဒရယ်စနစ်ကိုအတွင်းပြောင်းစဉ်ကာလမှာလိုအပ်တဲ့အခြေခံဥပဒေကိုစတင်ရွေးဆက်နေပြီဖြစ်ကြောင်းတော်လိုင်းရဲ့အဖွဲ့ကိုဖွဲ့ကကြေညာတာကိုဖေဖော်ဝါရီလ9ရက်နေ့ထုတ်အရာဝတီစာဆောင်မှာဖော်ပြပါတယ်အားကောင်းတဲ့ပြည်နယ်တွေစုပေါင်းပြီးပြည်ထောင်စုတည်ဆောက်မှာမို့ပြည်နယ်အားကောင်းရေးကပထမဖြစ်ပါတယ်ဒါကြောင့်ပြည်နယ်ဖက်ဒရယ်ယူနစ်အပီးပီးကအစိုးရဖွဲ့စည်းတဲ့အခါမှာ NUG အစိုးရကတိုက်ရိုက်ပါဝင်မှာမဟုတ်ပဲလိုအပ်တဲ့အကူအညီကိုသာပေးမှာဖြစ်ကြောင်း NUG ဖက်ဒရယ်ဝန်ကြီးကပြောတာကိုဖော်ပြလိုက်ရပါတယ်ခင်ဗျာ
မြန်မာမှာပြည်တွင်းစစ်ကနေဖက်ဒရယ်စနစ်ကိုသွားတာမှာနယ်နိမိတ်ကိစ္စဆက်လုပ်ဆရာတွေရှိနေတာဥအောင်ခင်သုံးသပ်ခဲ့တာပါအခုတော့ကြံမိုက်ကဏ္ဍပါဒီတစ်ပတ်မှာတော့TV ဆိုင်ရာနောက်ထပ်နိုင်ငံတကာလမ်းညွှန်ချက်ကိုနောက်ဆုံးအနေနဲ့ပြောထားပါတယ်။ TV ရောဂါထိန်းချုပ်အဆုံးသတ်နိုင်ရေးဆက်လုပ်တဲ့နောက်ထပ်နိုင်ငံတကာလမ်းညွှန်ချက်တွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။ဘလို့နောက်ထပ်လမ်းညွှန်ချက်တွေပါလဲ။ဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာဂျာနယ်အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation လွတ်မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်အများပိုတည်တဲ့ဒေါက်ထွေးစေမန့်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ။โอเคดร.ติมောင်ทွေလူသိပုံများတဲ့ဒေါက်တာဆေးမန့်ခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအခြေအနေကိုပြောခဲ့တာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာရေကုသက်သေဆုံးမှုဆက်များနေသေးတာနောက်ဘလို့လက္ခဏာတွေပြတာပြီးရင်စိန်ခေါ်မှုတွေဖြစ်တဲ့ဆေးရင်ပါနိုင်ငံရှု TV တွေဆက်ရှိနေတာနောက်ကာကွယ်ထိန်းချုပ်ကုသပညာပေးရေးနဲ့ကမ္ဘာနဲ့မြန်မာမှာကြိုးပမ်းမှုတွေပြီးရင်နိုင်ငံတကာသင်ခန်းစာတွေနဲ့လက်ညှိုချက်တွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်လမ်းညွှန်ထားတဲ့လုပ်တင်တာတွေကိုနောက်ဆုံးအနေနဲ့ပြောမှာပေါ့ဘာကနေစပြောချင်လဲဆရာကြီ
းဟုတ်ကဲ့ TV ကိုမြေတက်ခါတဲ့လူတိုင်းเนาะ TV ဖြစ်ပြီဆိုတဲ့လူတိုင်းကိုသိရင်ပါပိုမဟုတ်တော့စစ်ဆေးတဲ့ drug accessibility test လို့ခေါ်တယ် DST လို့ခေါ်ပါလေအဲ့ဒါကိုလုပ်ကြဖို့တွန်းထားပါတယ်နောက်က TV ခေးကုသမှုပြီးသွားပြီဆိုလဲအဲ့လူနာတွေကိုပြန်လဲစစ်ဆေးမှုကိုပုံမှန်ပြုလုပ်ပေးဖို့လဲလုပ်ပါတယ်နော်လူတို့ဘဟုပြုပြီးတော့လူအခွင့်အရေးကိုအခြေခံပြီးကြားမလိန်ခွဲတာဆက်ဆံမှုမရှိတဲ့ချင်းကပ်မှုမျိုးနဲ့ခေါ်ပဲကြောက်ဝင်လိုပါတယ်နော် TV နဲ့ပတ်သက်တဲ့ဘလိုပုံစံမျိုးနဲ့မဆိုဖြစ်နေတော့အိမ်ချခွဲခြားဆက်ဆံခြင်းတွေမဲဆက်ထင်စေမှုမျိုးတွေကိုဆုံးသတ်စေရမှာဖြစ်ပါတယ်နောက်တစ်ခါ TV စီမံချက်များအကောင့်ထဲပို့ဖို့အတွက်ဘဏ္ဍာငွေကြီးဖြည့်တယ်ဘုံတော့တယ်ဆိုပြီးတော့အနေသေးပဲနဲ့အပူပေါ့ extra budget ကိုရှာကြရပါမယ်တဲ့ source ရှာရမယ်ဘာကြောင့်လဲဆိုတော့အဲ့ရပိုးလက်ထဲမှာရှိဒီမှာလည်းရမုံငွေပြက်လက်သွားတာမျိုးမဖြစ်အောင်ပြန်ဖြည့်နိုင်မယ်။နောက်ပြီးစိတ်ချရတဲ့ထိရောက်တဲ့ရောဂါရှာဖွေနည်းအသစ်တွေ၊နောက်ဆေးအသစ်တွေ၊ portfolio ရဲ့အတွက် research and development တွေလုပ်ဖို့အတွက်လိုပါတယ်။လုပ်ကြရမှာဖြစ်ပါလေ
။ဟုတ်ကဲ့ဆရာကြီး။နောက်ရောဒီလုပ်တင်တဲ့ဆရာတို့ကိုယ်ဟာကျညာချက်ကလမ်းညွှန်ချက်တွေရှိသေးလားဆရာကြီ
း။ဟုတ်ကဲ့။တို့ကအစိုးရနဲ့ public concept ဆောင်ရွက်တဲ့ချင်းကပ်မှုပေါ့လေ။ public private mix လဲခေါ်တယ်။public private partnership ကိုလည်းအဲ့လိုလုပ်ငန်းတွေကိုလည်းပို့ပြီးတော့မြင့်တယ်ဆောင်ရွက်ဖို့လိုပါတယ်တဲ့ဒါမှသာဒီတမိုင်းဆက်ဆံမှုပေးတဲ့လူတားဟာဒီကိုဦးစားပေးရမယ်ဆိုတာကိုသိလာကြမှာဖြစ်ပါတယ်နောက်တစ်ခါဒီအဆုတ် TV ရှိပေဆိုလို့ရှိရင်လည်းအရေးကြီးတယ်သူက ကုသမှုအကောင်းဆုံးပေးဖို့တည်ထားပေးဖို့လိုတယ်။ TV ပြန်ပွားရမှာအစုပ် TV သမားကပြန်ပွားနိုင်မှုအများဆုံးဖြစ်လို့ဖြစ်ပါတယ်။နောက် TPD TV Prevent Treatment လိုရတဲ့ဒီကိုဖြစ်အောင်ပေးရမယ်။ဆေးလေးဖြတ်စေခြင်း၊အရက်ဖြတ်စေခြင်း၊ဝိရစေဖြတ်စေခြင်း၊မူးစက်တဲ့သောရောဂါများကိုထိကျုပ်ကာကွယ်ကုသခြင်း၊အာဟာရပြည့်ဝစေခြင်းစသည်တို့လည်းလှုပ်ဆောင်ကြရပါဖြစ်ပါတယ်
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီလွတ်တဲ့နဲ့လမ်းညွှန်ချက်တွေရှိနေသေးလားဆရာကြီး
။နောက်တကတွေးတဲ့ဒီနီးလန်းအစ်စ်တွေပေါ်ပေါက်လာလို့ရှိရင်လည်းဆေးအစ်စ်တွေအကူရောအစ်စ်တွေရောဂါရှာဖွေနည်းအစ်စ်တွေတွေ့လာပြီဆိုလို့ရှိရင်တွေ့တာနဲ့အပြဒါပြီးတော့ကျမရလာဖြစ်သဘောထားပြီးတော့နှုတ်နှင်းခြင်းမရှိဘဲနဲ့ချက်ချင်းအသုံးချနိုင်အောင်ကြိုးစားရပါမယ်တဲ့ဟိုနှစ်ကြာမှရက်ကြာမှလကြာမှသုံးပြတာမျိုးအသုံးချတာမျိုးမဟုတ်ဘဲနဲ့ချက်ချင်းအသုံးချနိုင်အောင်ကြိုးစားရပါမယ်တဲ့နောက်တကနောက်ဆုံးချက်ကကျွန်တော်တို့ဒီမီဒီယာသမားတွေဂျာနယ်လစ်တွေပေါ့လေသတင်းသမားများဟာဒီမီတက်ချက်ရေးမှာထောက်ပြနေကြတဲ့ stake holder နဲ့သူဒန်းတူအဆင့်အတန်းထားရမယ်လို့ဆိုထားပါတယ်နော်ဒန်းတူအဆင့်တူမိတ်ဖက်အများအပြားပူးပေါင်းဆောင်ရွက်ဖို့ရည်ကြည့်ပါတယ်အဲကြောင့်ရည်ကြည့်ရဲဆိုတော့မီဒီယာနဲ့ TV ဆိုင်ရာဆေးစိတ်ပါမညာရှင်တွေ TV စီမံချက်မန်နေဂျာတွေ TV ကြောင့်ကုသနယ်လုပ်နေတဲ့လူတွေ TV ကုသပျောက်ကင်းထားတဲ့လူနာတွေနောက်တကကူညီထောက်ပံ့မှုပေးနေတဲ့အဖွဲ့အစည်းတွေကြားမှာအဆက်အသွယ်များရှိနေပြီးတော့သတင်းအချက်လက်တွေကိုအတိပေးညဝေပေးနေမှာပါဗျ။ကျွန်တော်တို့မီဒီယာကနေပြီးတော့ပြည်သူတွေကိုပေးမယ်။ခုနလူချင်းချင်းကိုလည်းတင်းချင်းတွေကိုပေးနေမှသာလျှင်ကျွန်တော်တို့ရဲ့လုပ်ငန်းတွေကဆက်လက်အောင်မြင်ပြီးတော့ပို့ပြီးတော့အောင်မြင်လာမှာဖြစ်ပါတယ်တဲ့။အဲ့မီဒီယာတွေနဲ့လည်း TV နဲ့ပတ်သက်ပြီးတော့ဝင်လင်းမြင်သာစွာနဲ့တာဝန်သိမှုရှိစွာနဲ့တာဝန်ရှိမှုဖြစ်စွာနဲ့လုပ်ပေးနိုင်မှာပြပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာသတင်းမီဒီယာတွေဘက်ကနောက်ထပ်လုပ်ပေးတင်တာတွေကိုရောဒီကိုအချင်းညာချက်ထဲပါခဲ့သေးလားဆရာ
။ဟုတ်ကဲ့ TV နဲ့ပတ်သက်တဲ့ဒီဘဝမြညာနဲ့ TV အတွက်ဆောင်ရွက်နေမှုတွေကိုပုံမူပြီးတော့ရှင်းလင်းတဲ့အများပြည်သူနားလည်လွယ်အောင်နော်အသာတကတခုကိုသုံးပြီးတော့ရိုးရိုးရှင်းရှင်းနဲ့ပေါ့နော်ရေးသားဖြန့်ဝေပြီးတော့အများပြည်သူအိပ်ပံပညာစကလုံးတွေကိုအများကြီးမသုံးမဲနဲ့လူတိုင်းနားလည်နေနေတဲ့စကလုံးတွေကိုသုံးပြီးတော့ကျွန်တော်တို့မီဒီယာသမားတွေကလည်းလုံတောက်ကိုတာဝန်ရှိတယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့ကုနေခဲ့ရရင်ဖြစ်ပါလိမ့်ခင်ဗျ
ဟုတ်ကဲ့ဆရာအဓိကကတော့ဒီနောက်ဆုံးခေတ်မီနီပညာတွေကိုသုံးပြီးတော့တကယ်ယောဂရှိနေတဲ့သူတွေလူနာတွေစီကိုတည့်ရကြအောင်ပေါ့နော်အုပ်ချုပ်သူတွေတစ်ဖွဲ့တည်းမဟုတ်ဘဲနဲ့ဒီချင်းနဲ့ဒီလူမှုဖွဲ့စည်းတွေ
ဟုတ်ပါတယ်ခင
်ဗျနောက်နိုင်ငံတကာအကူအညီတွေအဲ့ဒါအပြင်နောက်ဆုံးမှာတော့ခုမီဒီယာပေါ့နော်ဒါပါပူပေါင်းဆောင်ရွက်ချက်ဖို့အားလုံးမှာတော်ဝင်ရှိတယ်ဆိုတော့တည့်ရပါဆရာ
ဟုတ်တယ်အဲ့ဒီမှာကျွန်တော်တို့ရွေးနေကြတဲ့အစီအစဉ်တွေသုံးရတာအစီအစဉ်နဲ့မှာကျွန်တော်တက်ရောက်လာတဲ့မီဒီယာသမားတွေကိုလည်းကျွန်တော် panel discussion ပေါ့လေကျွန်တော်တို့ကျွန်တော်အပါဝင်ပေါ့လေ panel discussion တခုလည်းလုပ်ခဲ့ပါတယ်အဲ့မှာကျွန်တော်မီဒီယာအနေနဲ့ဒီ TV လုပ်ငန်းတွေကုနိုင်ငံတွေမှာပြန်အသိပညာဖြန့်ဖို့နဲ့ပတ်သက်လို့တွေ့ရှိနေတဲ့စိန်ခေါ်မှုတွေကက်ခဲတွေဘလူးဖြည့်ရှင်းမယ်ဆိုတာတွေနောက်တကဟိုဘလူးခိုင်ရွက်တွေနဲ့လုတ်တင်နေဆိုတာတွေဘာတွေလိုအပ်နေတယ်ဆိုတာတွေကိုလည်းကျွန်တော်တို့ဆွေးနွေးပြီးတဲ့ panel discussion တခုလည်းလုပ်ခဲ့ပါတယ်ခင်ဗျအဲ့မှာလည်းကျွန်တော်တို့ရဲ့ကျွန်တော်နိုင်ငံရဲ့အနေအထားနဲ့ပေါ့လေဟိုကိုတွင်းမှာရှိတဲ့လက်ရှိအခြေအနေပေါ့မီဒီယာဟိုလုပ်ငန်းတွေပုံနှိပ်မီဒီယာတွေဟို broadcasting မီဒီယာတွေလက်ရှိလုပ်နေပေါ့အခြေအနေလေးကိုတော့ကျွန်တော်သုံးသပ်ပြပေးခဲ့ပါတယ်။နောက်လိုအပ်ချက်တွေကိုလည်းကျွန်တော်တင်ပြပေးခဲ့ပါတယ်။နောက်ကဘာတွေလုပ်နိုင်တယ်ဘယ်လိုလုပ်သင့်တယ်ဆိုတာတွေ
ဟုတ်ကဲ့ဆရာဒီဘယ်လိုလုပ်သင့်တာကိုဘာတွေပြပြဖြစ်ခဲ့လဲဆရာကြီ
း။ဟုတ်အဓိကအပြင်ကျွန်တော်ပြောချင်ပြောခဲ့တဲ့အချက်ကတော့ဟို health journalist လည်းခေါ်တယ် scientific journalist လည်းခေါ်ကြတယ်ဒီဟာတွေကိုရေးနိုင်ဖို့ပြောနိုင်ဖို့ဆွေးနွေးနိုင်ဖို့အတွက်ကဒီမီဒီယာသမားတစ်ယောက်ကဒီ health နဲ့ပတ်သက်တဲ့ science နဲ့ပတ်သက်တဲ့ knowledge ရှိဖို့နဲ့ training တက်တက်ကျွန်တော်နိုင်ငံမှာမရှိသေးဘူးလို့ကျွန်တော်သိထားပါတယ်။ဟိုရိုးရိုးဟို journalism သမားတွေရှိတယ်။ဒါပေမဲ့ scientific journalism သမားတွေနည်းပါတယ်။ဟိုကျွန်တော်လည်းအတွဲရတော့တော့ခေါ်နေပါတယ်။ဒါပေမဲ့ဒီကိစ္စကဆေးပညာနဲ့လည်းပတ်သက်နေတယ်။တော့ကျွန်မရဲ့ဝန်ထမ်းတွေလည်းပတ်သက်နေတယ်။နောက်တကနိုင်ငံတကာလက်ဆက်ဆံရတဲ့အခါလေးရှိကြတော့မသာသကအခက်အခဲတွေရှိတဲ့အတွက်ကြောင့်ဒီအပိုင်းကိုလည်းကျွန်တော်လေ့ပြပြီးဆွေးနွေးခဲ့ပါတယ်။အဲဟိုထွက်တတ်တဲ့ဟိုတို့ network ပေါ့လေကျွန်တော်တို့
ကိုရဲ
့ဟုတ်ကဲ့ media network ကို international ပြည်တို့လည်း local မှာရောနိုင်ငံတကာမှာရော network တွေတူထောင်ပြီးတော့အချင်းချင်းမျှဝေကြဖို့အဲနောက်အသွေးကြုံတွေ share လုပ်ကြဖို့လည်းကျွန်တော်ဆွေးနွေးပေးခဲ့ပါတယ်ခင်ဗျ
။ဟုတ်ကဲ့အခုလိုဖြစ်ဖြစ်ဆုံးဆုံးစက်တိုက်ပြပြပေးရတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျ။TV ဆိုင်ရာနောက်ထပ်လမ်းညွှန်ချက်တွေကို TV နောက်ဆုံးအချိန်လေးအတွက်နောက်ဆုံးအနေနဲ့ပြောပြခဲ့တာပါအခုတော့တိုင်းရင်သတင်းလွှာပါဒီတစ်ပတ်မှာတော့ကိုကန့်တက် MNDA ကရသား6ယောက်ပြစ်ဆက်လိုက်လို့ဆန္ဒပြတာအာကတ်တက်တော်အေးနဲ့ပူပေါင်းအဖွဲ့က ARI တိုင်းဘက်သာပေါင်းကတက်ရင်နဲ့ကာကင်ကိုတင်လိုက်တာ Now, Gugan Tatajin, Pitama, a Pime, Prankan, and Minkley, Pian Lupi, Tonsura, Bowen, Tain the Rinego, Pure Tower, D. Season or FEVR, Utoga Corre, Nesa Tita, Tain the Rinda, Wino da Puega, Dinsep, P. Tabar, Kne.
ဆုံးမှုနဲ့ပတ်သက်ပြီးအမန်ဒီအေအေယုံရှိမှဒေသခံတွေကဆန္ဒပြခဲ့ကြပါတယ်အရခတ်တက်တော်အေအေနဲ့ပူးပေါင်းအဖွဲ့ကအရာရီတိုင်းတွေကတာပေါင်းမျိုးအခြေဆိုင်ခမရ၃၃ညာရှင်းနဲ့ကာကင်းစခန်းတို့ကိုတင်ပိုင်လိုက်ပါတယ်တရင်တော်တွေထဲမှာတော့ကိုကန့်တက်တာအချင်းချင်းပြစ်ခတ်တိုက်ဆုံးမှုနဲ့ပတ်သက်ပြီးအပြစ်မရှိတဲ့မင်းကလေးဖန်စီခံရမှုအမြန်ဆုံးပြန်လွတ်ပေးဖို့မိဘရင်းနဲ ချမ်ပီမြောက်ပိုင်းကိုခိုင်မြို့နယ်မုံစီတိဒတ်အယက်သားတွေပြစ်ခတ်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးကိုကန့်တပ်ဖွဲ့ MNDAA ရုံးရှိမှတိဒတ်ခံတွေစံတပ်ပြခဲ့ကြပါတယ်။မုံစီတိဒတ်မှာရွှေတူးဖော်နေတဲ့တရုတ်လုပ်ငန်းရှင်တွေတိဒတ်ခံတွေတွားရောက်တားဆီးချိန်ခိုက်ရန်ဖြစ်ပွားပြီးတဲ့နောက် MNDAA တပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်မတ်လ9ရက်နေ့မှာတိဒတ်ခံ6ယောက်သေဆုံး6ယောက်ဒဏ်ရာရရှိခဲ့တယ်လို့တိဒတ်ခံတွေကပြောပါတယ်။မုံစီတိဒတ်ပင်ခမ်းရွာနာကရွှေတူးဖော်မှုတွေမလုပ်ကြဖို့တိဒတ်ခံတွေကအကြိမ်ကြိမ်မေတ္တာရပ်ခံထားပေမဲ့တရုတ်လုပ်ငန်းရှင်တွေကလက်မခံလို့အငင်းခုန်ဖြစ်ကြပြီးမတ်လ9ရက်နေ့မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်
။ ရခတ်တတိုအေနဲ့ပူပေါင်းအဖွဲ့ကရေဝရီတိုင်းထဲကတာပေါင်းမျိုးအခြေဆိုင်ခမာယာ308နဲ့ကာကင်းစခန်းကိုတင်ပိုက်လိုက်ပါတယ်။ခမာယာ308တရင်ရဲ့ကာကင်းစခန်းဖြစ်တဲ့ကမွန်းချင်တောင်တပ်စခန်းကိုအေနဲ့ပူပေါင်းအဖွဲ့ကတိုက်ခိုက်တင်ပိုက်ခဲ့ပြီးနောက်မတ်လ9ရက်နေ့အထိတိုက်ပွဲတွေဆက်ဖြစ်နေတာလို့ဒေသခံတွေကပြောပါတယ်။ဒီခမာယာ308တရင်နဲ့ကမွန်းချင်တောင်ကာကင်းစခန်းကိုလာကြည့်ချက်ဖို့စစ်ကောင်စီတပ်ကဗျူဟာမှုရောက်လာချိန်အေနဲ့ပူပေါင်းတပ်ကမတ်လ2ရက်နေ့မှာပိတ်ဆို့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ခိုက်ခံရမှုတွေပြူဟာမှုစနိုက်ပါနဲ့ပစ်ခတ်ခံရပြီးထိမှန်သေဆုံးခဲ့ပြီးနောက်ဦးဆောင်သူမရှိဘဲစစ်သားတွေကစခန်းကနေစွန့်ခွာထွက်ပြေးသွားကြတာဖြစ်ပါတယ်
ကရင်ပြည်မြောက်ရီဘက်ကကြားဖြတ်လုပ်ငန်းတွေကနေကယ်ထုတ်လာခဲ့တဲ့လူခု2000အတွက်နေရာထိုင်ခင်းနဲ့နေ့စဉ်စားတောက်ရဲကုန်ကြမ်းစရိတ်တွေမတတ်နိုင်တော့တာကြောင့်အ мян လာခေါ်ကြဖို့ PGF အဖွဲ့ကထုတ်ပြန်လိုက်ပါတယ်။နေရာထိုင်ခင်းနဲ့စားတောက်စရိတ်ကုန်ကြမ်းငွေထိုင်းပတ်ငွေတစ်တရမ6တန်းကျော်ကိုမတတ်နိုင်တော့တာကြောင့်တပ်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လာခေါ်ယူကြဖို့ကရင်ပြည်နယ်ချားဆောင် PGF ခေါင်းဆောင်ပုံမှုစောချစ်သူကမတ်လ1ရက်နေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။ကြားဖြတ်ငွေလိမ်လည်မှုလုပ်ငန်းတွေကနေနောက်ထပ်လူ2000လောက်ဆက်လက်ဖန်ဆီးသွားဖို့စီစဉ်နေတယ်လို့လည်းသတင်းဌာနတွေကို PGF တပ်ဖွဲ့တွေကပြောဆိုပါတယ်
ချင်းကွယ်တပ်ဖွဲ့တစ်ခုဖြစ်တဲ့ CDF တိုင်းကချင်းပြည်တောင်ပိုင်းဘလက်ဝတ်မြို့နယ်မှာအသက်မပြည့်သေးတဲ့လူငယ်တွေအပါအဝင်အရက်သားတွေကိုစစ်တင်တန်းတက်ရောက်ဖို့ဖမ်းဆီးခေါ်ဆောင်မှုတွေရှိနေပါတယ်။ဘလက်ဝတ်မြို့နယ်လေးမြို့ချောင်းဒေသဖက်မှာရှိတဲ့ရွာတွေကအရက်သားပြည်သူ50ကျော်ကိုစစ်မှုထမ်းဖို့ဆိုပြီး CDF တိုင်းကမလဆန်းပိုင်းမှာဖမ်းဆီးခေါ်ဆောင်သွားတာလို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခေါ်ဆောင်သွားတဲ့အထဲမှာအသက်အရွယ်အဖြစ်14နှစ်အရွယ်ကလေးတွေအပြင်မိန်းကလေးတွေလည်းပါတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒိုင်ဒေသရကောင်စီ DRC ဥက္ကဋ္ဌကိုအောင်မင်းကစီတပ်ဒါယနီနဲ့စစ်မှုထမ်းဖို့အတွက်လူသစ်စုဆောင်းတာတွေရှိပြီမဲ့အသက်မပြည့်သူနဲ့ကျန်းမာရေးမကောင်းသူတွေကိုခေါ်ရမျိုးမရှိဘူးလို့ချင်းမီဒီယာတချို့ကပြောဆိုထားပါတယ်
ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ဖဲခုံမြို့နယ်ကကျောင်းထိုင်ဆရာတော်တပါးနဲ့ကပ္ပိယတယောက်ကိုအမိမသိတဲ့တနတ်သမားကပစ်ခတ်တပ်ဖြတ်သွားတယ်လို့တိရခန်တွေကပြောပါတယ်။မတ်လ4ရက်နေ့ညနေ4နာရီကျော်အချိန်လောက်ကဖဲခုံမြို့ကလွယ်ပေါရွာရှိလွယ်ပေါကျောင်းတိုက်ကတက်တော်40ခွန်ဝါတော်29ဝါရှိတဲ့ကျောင်းထိုင်ဆရာတော်ဦးဓမ္မတာရနဲ့အသက်40အရွယ်ရှိကပ္ပိယစိုက်ပီးကိုပစ်တက်ခဲ့တာပါ။ဘုန်းကြီးကျောင်းပေါ်မှာပဲပစ်တက်ခံရတာလို့နှီးစတဲ့သူတွေကပြောပါတယ်။တေဆုံးသူတွေဟာရှမ်းလူမျိုးတွေဖြစ်ကြပြီးဆရာတော်က2020ရွေးကောက်ပွဲကာလအထိဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုအားပေးနှစ်သက်တဲ့သူဖြစ်ပြီးစစ်တပ်ရဲ့အာဏာသိမ်းမှုကိုလည်းမနစ်မြှုပ်ဘူးလို့ဒေသခံတွေကဆိုပါတယ်
ကချင်းပြည်မိုးကောင်းမြို့နယ်ပင်ဘောရွာရှိစစ်ကောင်စီရဲစခန်းကနေလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရက်သားတယောက်သေဆုံးပြီး၄ယောက်ဒဏ်ရာရခဲ့ပါတယ်။မတ်လ၂ရက်နေ့မှာကြာရည်နဲ့ပူပေါင်းတပ်ဖွဲ့ကပင်ဘောရွာမှာစစ်ကောင်စီရဲစခန်းမှုရဲ့မွေးနေ့ပွဲလုပ်နေချိန်ဒရုန်းနဲ့ဗုံးကျဲတိုက်ခိုက်ခဲ့ပြီးနောက်ရဲစခန်းကလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ရွာသားတွေကပြောပါတယ်။ပင်ဘောရွာပကူးစုရက်ကွက်မှာလက်နက်ကြီးကျရောက်ပောက်ကွဲခဲ့ပြီးအခုလိုထိမှန်သေဆုံးဒဏ်ရာရကုန်တယ်လို့ရွာသားတွေကဆိုပါတယ်။ပင်ဘောအခြေဆိုင်ပြည်သူစစ်နှစ်ယောက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့ကဖမ်းသွားတဲ့အတွက်စစ်တပ်နဲ့ပြည်သူစစ်အဖွဲ့ကပူးပေါင်းပြီးစစ်ကြောင်းထိုးလှုပ်ရှားခဲ့တယ်လို့ပြစ်ခတ်မှုတွေပါရှိခဲ့တာလို့ဆိုပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ဖေဖော်ဝါရီနောက်ပိုင်းကလာရှုမှုနယ်ထဲမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တယောက်ကိုလူကြရင်ကိုကတက်သားအချင်းချင်းဖြစ်ခဲ့တဲ့ပြစ်ခတ်မှုထဲတက်သားတယောက်ဒေဆုံမှုနဲ့ပတ်သက်ပြီးတော့ပြစ်ခတ်ခဲ့တဲ့တက်သားကိုရောအဲ့ဒီမိန်းကလေးငယ်ကိုပါတည်တံပေးဖို့အတွက်ဒေဆုံသူရဲ့မိဘတွေဘက်ကတောင်းဆိုထားကြပါတယ်။အပြစ်မရှိတဲ့မိန်းကလေးငယ်ကိုအမြန်ဆုံးပြန်လွတ်ပေးဖို့မိဘတွေနဲ့ရက်ရွာအကြီးအကဲတွေကတောင်းဆိုနေကြပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့နမ်ဟောမကတင်ဆက်ပေးထားပါတယ်။
ရှမ်းပြည်မြောက်ပိုင်းကိုကန့်တပ်ဖွဲ့ထိန်းချုပ်ထားတဲ့လာရှိုးမြို့နယ်ထဲကမုံရော်တိုက်နယ်ရှိလုံမွန်ရွာမှာအသက်15နှစ်အရွယ်မင်းကလေးငယ်နန်းရင်ဟောင်းကိုကိုကန့်တပ်သားနှစ်ယောက်ကလူကြရဲနဲ့အချင်းချင်းပစ်ခတ်လို့ကိုကန့်တပ်သားတယောက်သေဆုံးသွားခဲ့ပါတယ်။ဖေဖော်ဝါရီလပထမပတ်ထက်မှဖြစ်ပွားခဲ့တာဖြစ်ပြီးဖေဖော်ဝါရီလ9ရက်နေ့မှာတော့ပစ်ခတ်တဲ့တပ်သားနဲ့မင်းကလေးငယ်ကို MNDAA ကဖမ်းဆီးသွားတယ်လို့ဒေသခံဆဆိုင်ကပြောပါတယ်
။ I call and you die kun de ကျေကပ်ကံခေါ်အောင်ဖိုက်ပ
ြစ်ခတ်တဲ့တသားကိုတော့ဖမ်းပြီးတခြားကိုပြောင်းခိုင်းလိုက်ပြီးအခုမုံရော်မှာမရှိတော့ဘူး။နိုင်ရင်ဟောင်ကတော့အခုမုံရော်ကကိုကန်တပ်ခန်းမှာဖမ်းဆီးထိန်းသိမ်းထားတာ။တလပြည့်တော့မယ်။မိဘတွေနဲ့တပတ်တစ်ခါတွေ့ခွင့်ပေးတယ်။ကလေးမလေးကအခုစိတ်ပိုင်းဆိုင်ရာထိခိုက်နေတဲ့အသက်ကလည်းငယ်နေသေးတော့
တဖက်ကလည်းတည်ဆုံးသူတတားရဲ့မိဘတွေကမုံရော်အထိလိုက်လာပြီးတော့ချင်းချုပ်တာတွေလုပ်နေတာကြောင့်နိုင်ရင်ဟောင်ရဲ့မိဘတွေကစိုးရိမ်နေကြပါတယ်။
ကိုကဤနံဝိုင်းနဲ့ဤနံဤပါဝါ
သူဖန်းခံရတဲ့နောက်တေဆုံးနဲ့တက်တားရဲ့အမေကမန်းရော်ရောက်လာပြီးသူ့သားစီတာနိုင်ရင်ဟောင်းကြောင့်လို့ဆွတ်ဆွဲတယ်သူ့သားကိုပြစ်တတ်ထားတဲ့တက်တားကိုရောနိုင်ရင်ဟောင်းကိုရောတတ်မယ်လို့တော့ရွာသားတွေကဝိုင်းတားကြတယ်ကလေးမကအဲ့ဒါကိုလန့်တာလဲပါမှာပေါ့အဲ့ဒါကြောင့်ကလေးမလေးကိုအမြန်ဆုံးတွေ့ပေးရတောင်းဆိုကြတယ
်ဖန်းစီခံရတဲ့မိန်းကလေးရဲ့ဆွေမျိုးမိဘတွေကကိုကန့်တပ်ဖွဲ့ကိုအချက်သုံးချက်နဲ့တောင်းဆိုထားတယ်လို့ကိုညီဆောင်ရွက်ပေးနေတဲ့ဆဆိုင်ကဆက်ပြောပါတယ်
နံပါတ
်1ကနိုင်ရင်ဟောင်းကိုပြန်လွတ်ပေးဖို့ပေါ့နံပါတ်2ကတော့သူ့ကိုပြန်မလွတ်ပေးခင်တခြားပဲနေရာကိုမှမပြောင်းရွှေ့ဖို့အဲ့ဒါတွေအပြင်နံပါတ်3ကတော့ဖမ်းခံထားရတဲ့နိုင်ရင်ဟောင်းကရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်နေတော့ကျမရေးစိုးရင်ရလို့အမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြတာဖြစ်တယ်လေ
မင်းကလေးကပြစ်ခတ်ခိုင်းလို့ကိုကန့်တတအချင်းချင်းပြစ်ခတ်ကြတာလို့ကိုကန့်တဖွဲ့ကဆွတ်ဆွဲပြောဆိုတဲ့အပေါ်သူမအနေနဲ့မတိရကြောင်းတုံ့ပြန်ပြောဆိုထားတယ်လို့ပဲဖန်ဆီးခံရတဲ့တရက်ခန့်တတကလည်းသူစန္ဒသဘောအရသူတတဖြစ်ကြောင်းဝန်ခံပြောဆိုထားပါတယ်ကိုကန့်တဖွဲ့ကအသက်မပြည့်သေးတဲ့မင်းကလေးကိုဖန်ဆီးထားတာနဲ့ပတ်သက်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေနဲ့ကုလသမဂ္ဂအာဆီယံတရုတ်နဲ့ထိုင်းတန်ယုံတွေကိုလိမ့်မှုပြီးတော့ရှမ်းအရက်ဖက်အဖွဲ့စည်းတွေကနေမတ်လတရနေ့ကစာရေးတာပြပုခဲ့ကြပါတယ်
။ချင်းပြည်နဲ့ချင်းပြည်ပြင်ပမှာရှိတဲ့ချင်းလူမျိုးတွေနေထိုင်တဲ့ဒေသကိုစစ်ကောင်စီကလေကြောင်းကနေ၄နှစ်ကျော်တိုက်ခိုက်မှုတွေချင်းလူမျိုး280လောက်သေဆုံးခဲ့ပြီးအဆောက်အုံပေါင်း1400ကျော်ပျက်စီးခဲ့တယ်လို့ ICA ကထုတ်ပြန်ပါတယ်။ကိုရောဘတ်ကစူးစီးထားပါတယ်ရှင်။
စစ်အာဏာသိမ်းချိန်ကနေ2025ဖေဖော်ဝါရီလအထိ၄နှစ်ကျော်ကာလအတွင်းစစ်ကောင်စီကချင်းလူမျိုးတွေအပေါ်လေကြောင်းတိုက်ခိုက်မှုအကြိမ်ကြီး250ကျော်လုပ်ခဲ့ရမှာချင်းအရက်သားပြည်သူ200ကျော်နဲ့ချင်းတော်လိုင်းတပ်ဖွဲ့ဝင်80ကျော်သေဆုံးခဲ့တယ်လို့ချင်းရဲဖွဲ့ချုပ် ICA ကမတ်လ၄ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ချင်းရဲဖွဲ့ချုပ် ICA ပြောရေးဆိုခွင့်ရှိသူစလိုင်းဗန်ဆွီဆန်က
တော်လိုင်းအာဆိုရီအာကောင်းလာချင်းနဲ့တို့ဒီစစ်ကောင်စီကဒီမိပင်တိတ်ခိုက်မှုပါပူပြောအာနေလာတာပူပူပြောအာနေလာတာကိုကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့ဒီလီချောင်းတိတ်ခိုက်မှုအများစုဒီကလည်းဒီစစ်ကောင်စီဘက်ကအချင်းမီမဟန္တာနဘမောအကြဆုံးများတာတို့ပါတို့မှာဒီချောင်းတိတ်ခိုက်မှုတုံးလာတာကိုကျွန်တော်တို့အဓိကသိရတယ်ဒီတာတာကတော့ဒီနင်းတက်ကိုကြည့်လိုက်မယ်ဆိုရင်တို့ကဒီမြုပ်သိမ်းတိုက်ပွဲစကရေကနေပြီးမှဒီတို့မြုပ် င်းပြီးတဲ့ချိန်ချီပေါ့နော်လီလီဘုံကျဲမှုကဘုံဘုံအလုံးကြီး200ကျော်300ကျော်တို့လောက်ကဒီကျွန်တော်မင်းတပ်မှာဘုံကျဲတာတွေကိုကျွန်တော်တို့တွေ့ရတယ်ပေါ့
လီချောင်းဘုံကျဲတိုက်ခိုက်မှုကြောင့်ချင်းအရက်သားပြည်သူတည်ဆုံမှုမှာ81ရာခိုင်နှုန်းရှိပြီးချင်းတွန်လိုင်းတပ်ဖွဲ့တည်ဆုံမှုမှာ29ရာခိုင်နှုန်းပဲရှိတဲ့အတွက်စစ်ကောင်စီဟာအရက်သားပြည်သူကိုကူးတီးပြီးလီချောင်းတိုက်ခိုက်မှုတွေလုပ်နေတာလို့ Slivan Swissan ကဆက်ပြောပါတယ
်တည်ဆုံမှုအများဆုံးကတော့တိုက်ပွဲအတွင်းတည်ဆုံတာထက်စားရင်ဒီတိုက်ပွဲပြင်ပလို့ခေါ်ရမလားဥပမာဒီတနင်္လာမှာတိုက်ပွဲဖြစ်လိုက်တယ်ဆိုပါဆိုနော်အဲ့ဆိုရင်အနီးနားတဝိုက်ပါရှိတဲ့ပြည်သူတွေကလုံခြုံတဲ့နေရာကိုတွားပြမှတင်းချောင်ကြရတယ်ပေါ့နော်အဲ့ဒီပြည်သူတွေတွားပြတော့ပုံချောင်တဲ့နေရာတင်းချောင်တဲ့နေရာမှာပုံချေတိုက်ခိုက်တာကိုအများဆုံးကျွန်တော်တို့တွေ့ရတယ်ဥပမာပြောရမယ်ဆိုကနန်ရွာသူတို့တိုက်ပွဲဖြစ်တဲ့နေရာကတော့တခြားနေရာပေါ့ဒါပေမဲ့သူတို့ပုံချေတိုက်ခိုက်တဲ့နေရာကကြတော့ဒီပြည်သူတွေหนีတဲ့နေရာပေါ့နော်အဓိကဒီဖျားချောင်းနဲ့หนีတဲ့နေရာတတင်ချောင်းနဲ့หนีတဲ့နေရာအဲ့လိုနေရာတွေမှာပုံချေတိုက်ခိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အဓိကပြည်သူတွေရှိတဲ့နေရာကိုတာဂက်ထားပြီးတိုက်ခိုက်တယ်လို့လည်းကျွန်တော်တို့သတ်မှတ်လို့ရပါတယ်
ဒါအပြင်လေချောင်းတိုက်ခိုက်မှုကြောင့်နေအိမ်အဆောက်အုံ1384လုံးဘာတိုင်းဆောက်အုံ39လုံးအစိုးရဆောက်အုံ40ကျော်ပျက်စီးခဲ့ပြီးစစ်ကောင်စီဟာ၄နှစ်တာကာလအတွင်းလေချောင်းတိုက်ခိုက်မှုအကြိမ်ကြီး250ကျော်ပြုလုပ်ရမှာတော့ဘုံအလုံးကြီး1300ကျော်ကျဲချတိုက်ခိုက်ခဲ့တယ်လို့ ICA ကပြောပါတယ်ဒါအပြင်စစ်ကောင်စီဟာအရက်သားတွေကိုပုံစံမျိုးစုံနဲ့ကျူးလွန်ခဲ့မှုတွေကြောင့်ချင်းလူမျိုး983ယောက်အထိတည်ဆုံမှုရှိခဲ့တယ်လို့ ICA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါ
ရှမ်းမြောက်ကုတ်ခိုင်မြို့နယ်မုံစီဒေသမှာအရက်သား6ယောက်ပြစ်ဒဏ်ခံရမှုနဲ့ပတ်သက်ပြီး MNDAA ရုံးရှိမှာဒေသခံတွေဆန္ဒပြခဲ့ကြပါတယ်အရက်ခတ်တတော် EE နဲ့ပူးပေါင်းတဲ့အဖွဲ့က ARD တိုင်းထဲကတာပေါင်းမြို့အခြေစိုက်ခမရ338နဲ့ကာကင်းစခန်းကိုသိမ်းပိုက်လိုက်ပါတယ်
ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီသားတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ Google MNDA ကအရက်သား6ယောက်ကိုပြစ်ဆက်လိုက်လို့ဆန္ဒပြတာအပါအဝင်တိုင်းရင်းသတင်းလာပါ။အခုတော့VO ရဲ့ချက်သားရင်းညအစီအစဉ်တွေအဆုံးမသတ်ခင်သတင်းအချင်းချုပ်ကိုစောမှုကျော်ပြောပြပေးပါအောင်ခင်ဗျာ
။ Hamas အဖွဲ့အနေနဲ့ကြမ်းရှိနေတဲ့ Israel တစားကနေကိုချက်ချင်းလွတ်မပေးဘူးဆိုရင်ငရဲလို့ဆိုရတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လို့သမ္မတ Donald Trump က PRB ပြောကြားလိုက်ပါတယ်။တစားကနေပြန်မလွတ်ရင် Hamas အဖွဲ့တယောက်မကြံမလွတ်အောင် Israel ကိုကိစ္စရှင်းနိုင်ဖို့လိုအပ်သမျှ Israel ကိုပို့ပင်မယ်လို့သမ္မတ Trump က True Social လူမှုကွန်ရက်မှာရေးသားပါတယ်သမ္မတ Trump ရဲ့ခြင်းကြောက်ပြောဆိုမှုဟာအပြစ်ခတ်ရစရေးသဘောတူညီချက်ကို Israel ဘက်ကဆက်မလွတ်အောင်အားပေးသလိုဖြစ်နေတယ်လို့ Hamas အဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတုံ့ပြန်ပြောဆိုပါတယ်ပြင်သစ်အနေနဲ့ Ukraine ကိုထောက်လှမ်းရေးအချက်အလက်တွေပေးသွားမယ်လို့ပြင်သစ်ကာကွယ်ရေးဝန်ကြီး Sebastian Lecornu ကဒီကနေ့ကြာသပတေးနေ့မှာထုတ်ဖော်ပြောဆိုပါတယ်အမေရိကန်ပြည်ထောင်စုက Ukraine ကိုထောက်လှမ်းရေးသတင်းအချက်လက်တွေပေးပို့နေတာကိုရပ်ဆိုင်းလိုက်ပြီလို့ပြောဆိုပြီးနောက်ပြင်သစ်ကအခုလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်ရုရှားရဲ့ကျူးကျော်မှုကိုခုခံနေတဲ့ Ukraine ကိုအကူအညီတွေပေးဖို့ဥရောပကာကွယ်ရေးအသုံးစိတ်မြှင့်တင်ဖို့အတွက် Ukraine သမ္မတ Zelensky အပါအဝင်ဥရောပထိပ်သီးခေါင်းဆောင်တွေဒီကနေ့ Belgium နိုင်ငံမှာအစည်းအဝေးပြုလုပ်နေကြပါတယ်အမေရိကန်နဲ့ကနေဒါနိုင်ငံကြားကုန်သွယ်ရေးကိစ္စတင်းမာနေချိန်မှာပဲကနေဒါနိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။နိုင်ငံကုန်သွယ်ရေးကိစ္စအပါအဝင်နိုင်ငံတကာကိစ္စတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမက်ခရိုရူဘီယိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးမယ်လင်းဂျိုလီတို့ပေါ်နွေးတဲ့ကဆက်သွယ်ဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံကကြားပြလုံခြုံရေးမှာလုပ်ကိုင်ခဲ့တဲ့တရုတ်နိုင်ငံသားရာနဲ့ချီကိုထိုင်းနိုင်ငံကနေဆင်တရုတ်နိုင်ငံကိုဒီကနေ့ပြန်ပို့ခဲ့ပါတယ်။မြဝတီမြို့ကနေမြန်မာဘက်ကိုပြန်ပို့ခဲ့တဲ့တရုတ်နိုင်ငံသားတွေကိုထိုင်းနိုင်ငံမဲဆောက်လေစိတ်ကနေပြီးတဆင့်ပြန်ပို့ခဲ့တာပါတရုတ်နိုင်ငံသားတသုတ်ကိုဒီကနေ့ပြန်ပို့လိုက်တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO America တဲ့ဒီညချက်သားရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Nelson Lopez ဆိုဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ ဗီဒီယိုကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of